Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ23ရက်ဗုဒ္ဓဟူးနေ့ညပိုင်းဖီဝေးစီစဉ်တွေကို American ပြည်သူမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းတိုမီတာ24.25/32.52တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။စပိုင်အတန်းစမဒီညတွေ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ American ပြည်သူအဲဘာမှပြည်နယ်ကလစ်လက်နေတဲ့ကျလို့တော့အမှတ်နေရာအတွက်ကျင်းပတဲ့ထူးယူကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားလှယ်နိုင်ရသွားပါတယ်။ရိုက်တာသတင်းဌာနကမြန်မာသတင်းသမားနှုတ်ကိုရန်ကုန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးအစိုးရရဲ့လေဝဲချက်လက်တွေလက်ဝဲတွေ့ရှိမှုနဲ့အရေးယူခံရမယ့်အလားအလာရှိနေပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တိမ်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီနေ့နေ့ပြီးမှသောတာရှင်နေနားဆင်ကြရမှာကရိုက်တာသတင်းဌာနကမြန်မာသတင်းသမားနှစ်ယောက်အဖမ်းခံရတာနဲ့ပတ်သက်ပြီးတော့
We are deeply concerned by the highly irregular arrests of two Reuters reporters after they were invited to meet with these officials in Yangon.
မြန်မာနိုင်ငံတယုံပြောခွင့်ရကအခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ပြိပခတွေဖြစ်ခဲ့တဲ့မောင်ဒေါ်ဒေတာတချို့နေရာတွေကိုသွားလေးလာနိုင်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်အဖွဲ့ဝင်ကသူလေးလာနိုင်တယ်လို့လူ့ခွင့်ရေးချိုးဖောက်တာတွေမတွေ့ရဘူးလို့ပြောတဲ့အကြောင်းကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကွန်လွန်ဦးနဲ့မတ်တင်ကြီးထပ်တို့ကကြေညာပေးတော့မှာပါရှင
်။ American ပြည်သူအယ်ဘာမပြည်နယ်ကလစ်လက်နေတဲ့ကလပ်တော်အမတ်နေရာအတွက်ကျင်းပခဲ့တဲ့ထူးယူကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားတော့ဂျွန်စ်အနိုင်ရရှိသွားပါတယ်။ယူကောက်ပွဲရလဟာ Republican Party အတွက်သာမကလင်မဲဆိုင်ရာမဖွဲ့မရလုပ်ရတွေကျူးလွန်ခဲ့ဘူးလို့ဆိုရဲဆွဆွဲချက်တွေချမ်းမှာ Republican Party ကိုယ်စားဖြစ်ရှင်ပြန်ခဲ့တဲ့ Raimo ကိုယူကောက်ပွဲနီးမှာထောက်ခံကြောင်းပြောခဲ့တဲ့သမ္မတ Donald Trump အတွက်ပါအထင်အရှားဖြစ်ခဲ့ရပါတယ်။ပြိုင်ဆိုင်မဲဆွဲစည်းရုံးခဲ့ကြပြီးနောက်မှာတော့ဒီမိုကရက်ကိုယ်စားဂျွန်စ်ကထောက်ခံမဲ့ 49.9% နဲ့ Republican ကိုယ်စားမိုးက 48.4% အတိအကျရခဲ့ကြတာပါ။ယူကောက်ပွဲမှာအနိုင်ရခဲ့တဲ့ဒီမိုကရက်ကိုယ်စားဂျွန်စ်အနေနဲ့ဇန်နဝါရီလတဲ့ကျန်းသက်စာချိန်ဆတောင်းယူရခါကျရင်တော့90%ရှိတဲ့တက်လွတ်တော်မှာအများစုနဲ့ထိန်းချုပ်ထားတဲ့ Republican Party အနေနဲ့52%ဒီမိုကရက်က49%အထိရလာမှာဖြစ်တာကြောင့်တမန်တော်ထွက်ရဲ့မူဝါဒတွေကိုအကောင့်ထဲပေါ်ရေးအခက်အခဲတွေကြုံရမယ်အလားအလာတွေလည်းရှိနေပါတယ်။ဒီမိုကရက်ကိုယ်စားဂျွန်စ်ကတော့အယ်ဘာမာပြည်နယ်မှာတမကနိုင်ငံတော်ဝန်မှာပါစုစည်းညီညွတ်အောင်လုပ်နိုင်တယ်ဆိုတာကိုတက်တည်ပြလိုက်ရရောက်တဲ့အကြောင်းရွေးကောက်ပွဲအနိုင်ရမင်းငုံးဖြစ်မင်းညားကထောက်ခံသူတွေကိုပြောကြားသွားပါတယ်။
ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အသိအမှတ်ပြုလိုက်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဆုံးဖြတ်ချက်ကိုတုံ့ပြန်တဲ့အနေနဲ့အစ္စလမ်နိုင်ငံတွေကခေါင်းဆောင်22ဦးတို့ဒီကနေ့ဗုဒ္ဓဟူးနေ့မှာတူရကီနိုင်ငံမြို့တော်အစ္စတန်ဘူးမှာတွေ့ဆုံဆွေးနွေးပါတယ်။ဂျေရုဆလင်အရေးဝေဖန်မှုတွေကြီးထွားလာတာနဲ့အတူအရှေ့လေပိုင်းဒေသတွေမတည်ငြိမ်မှုတွေဆက်ဖြစ်နေချိန်မှာအခုလိုဆွေးနွေးတာပါ။အဖွဲ့ဝင်58နိုင်ငံပါအစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့ထောက်ပံ့မှုနဲ့အခုလိုဆွေးနွေးတာလည်းဖြစ်ပါတယ်။တူရကီနိုင်ငံက OIC ကိုလက်ရှိဦးဆောင်နေတာဖြစ်ပြီးတူရကီသမ္မတ Recep Tayyip Erdoğan ကအရေးပေါ်အစည်းအဝေးကိုခေါ်ခဲ့တာပါဒီအစည်းအဝေးကနေခိုင်မာအကောက်နဲ့သတင်းစကားတစ်ခုပါနိုင်မယ်လို့မျှော်လင့်တဲ့အကြောင်းလဲတူရကီသမ္မတကပြီးခဲ့တဲ့တနင်္လာနေ့မှာပြောဆိုပါတယ်ပါလက်စတိုင်းရဲ့မြို့တော်အဖြစ်တိတ်ပတ်ခံဂျေရုဆလင်ကိုမျက်မျက်တတတတ်မှတ်ပေးဖို့အတွက်နိုင်ငံတကာဥပဒေတွေကိုတန်ဖိုးထားတဲ့နိုင်ငံတွေကိုဖိတ်ခေါ်ထားတဲ့အကြောင်းလဲတူရကီသမ္မတကပြောဆိုခဲ့တာဖြစ်ပါတယ်
အမေရိကန်ပြည်သူနယူးယောက်မြို့ကနယူးယောက်ရထားမှာရေပိုက်ဘုံးတစ်လုံးနဲ့ဘုံးခွဲတိုက်ခတ်ခဲ့သူဖြစ်ဆွဆွဲခံထားရသူဟာစစ်သွေးကြောအုပ်စုတွေနဲ့ဆက်နွယ်မှုရှိပုံမရဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကအကြမ်းဖက်တံပြန်တိုက်ဖြတ်ရေးထိတ်တန့်ရရှိသူကပြောဆိုလိုက်ပါတယ်။စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကနဲ့အမေရိကန်မှာပြောင်းရွှေ့နေထိုင်သူတူဖြစ်တဲ့အကာရက်တူလာရဲ့ဇနီးနဲ့မိဘတွေကိုစုံစမ်းစစ်ဆေးသူတွေမင်းမြန်းခဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်အကြမ်းဖက်တံပြန်တိုက်ဖြတ်ရေးရရှိမွန်နီယာအစ္စလမ်ကပြောဆိုခဲ့တာပါ။ကျန်းမာမှုတွေနဲ့တရားစွဲဆိုလိုက်ကြောင်းအစိုးရရှင်တွေကြီးညာခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီနေ့မှာပဲအသက်29နှစ်ရွယ်ဦးလာကိုရုံးထုတ်ဖို့လည်းစီစဉ်ထားပါတယ်။အနောက်ဘက်ကတော့တက်ခဲ့သူဟာ IS အစ္စလာမ်စစ်သွေးကြွတွေကိုအားကျပြီးတက်ခဲ့မှုကျွလွန်နေတာဖြစ်ကြောင်းပြောဆိုထားကြတာပါ။ဒီကဆွဲဆိုလိုက်တဲ့အမှုတွေထဲမှာတော့အများပြည်သူသွားလာရနေရာမှာဘုံးခွက်တက်ခိုက်မှုနဲ့လူမျိုးများတိတ်ကြီးစင်နေတဲ့လက်နက်အသုံးပြုမှုတွေပါဝင်ပြီးအမှုတမှုချင်းစီဟာအမြင့်ဆုံးဖြစ်တဲ့တစ်စက်တစ်ချွန်းချခံရနိုင်ပါတယ်။အဲစစ်သွေးကြွတွေကိုပံပိုးကူညီမှုဖောက်ခွဲပစ္စည်းအသုံးပြုပြီးဖြစ်စီမှုအကြမ်းဖက်ရာဇဝတ်မှုကျူးလွန်မှုစတဲ့အမြင့်ဆုံးဖြစ်တဲ့ထောင်နှံ30အထိကြားခံရနိုင်တဲ့အမှုတွေနဲ့လည်းအရေးယူခံထားရတာပါ
။ရ Reuters သတင်းဌာနကမြန်မာသတင်းသမား2ဦးကိုရန်ကုန်မြို့မှာရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပြီးအစိုးရရဲ့လျှို့ဝှက်အချက်လက်တွေလက်ဝဲတွေ့ရှိမှုနဲ့အရေးယူခံရပွဲရှိနေပါတယ်။မြန်မာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့2ဦးကိုရန်ကုန်မြို့မှာတပ်တေအထောက်အထားဆက်ရက်စရန်းနေတဲ့အတူဖမ်းဆီးမိခဲ့ပြီး1923ခုနှစ်မြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်သုံးနဲ့အရေးယူထားတဲ့အကြောင်းမြန်မာအစိုးရကဒီကနေ့သတင်းထုတ်ပါတယ်။မတိမငင်အခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတာဝန်ထမ်းဆောင်ပြီးရန်ကုန်မြို့မှာပြန်လည်အနာယူရောက်ရှိနေတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချင်းကပ်စည်းရုံးပြီးတရင်အချက်လက်တွေရယူခဲ့သလိုအရေးကြီးလုံခြုံရေးဆက်ရွယ်စရန်အထောက်အထားတွေကိုပြည်ပတရင်ဌာနတွေအတွက်စုဆောင်းမှုတွေလုပ်ခဲ့ကြောင်းလည်းဆွတ်ဆွဲထားပါတယ်။အမှုနဲ့ဆက်နွယ်ပြီးဒုတိယရဲမှူးမိုးရံနိုင်နဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ဦးကိုလည်းဖမ်းဆီးထားပြီးအစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်သုံးအပြင်ရဲစီကံထိန်းသိမ်းရေးဥပဒေနဲ့အရေးယူသွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။ရန်ကုန်မြို့ကအမေရိကန်တန်ယုံကတော့သတင်းသမားတွေကိုအာဏာပိုင်တွေကဖိတ်ခေါ်ပြီးမှဖမ်းဆီးခဲ့တဲ့လို့ရအပေါ်စိုးရိမ်နေအကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့ဖမ်းဆီးမှုတွေနဲ့ပတ်သက်လို့ရှင်းလင်းချက်ပေးဖို့လည်းတိုက်တွန်းပါတယ်။သတင်းသမားတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအပေါ်လက်တလောအရေးယူထားတဲ့အစိုးရလျှို့ဝှက်ချက်အဥပဒေပုံမှန်သုံးအရာအပြစ်ရှိကြောင်းဆုံးဖြတ်ခဲ့မယ်ဆိုရင်တော့အမြင့်ဆုံးထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။မြန်မာအနာပိုင်တွေကတော့ရခိုင်ပြည်နယ်ကခြေလွယ်ရှလွယ်အခြေအနေတွေနဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေမှာမကြာခဏဆိုသလိုသတင်းမှားတွေချက်ကားဖော်ပြမှုတွေရှိတဲ့ကြောင်းအပြစ်ဖို့ထားတာဖြစ်ပါတယ်။
UA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7239လိုင်းဒိုမီတာ25 kHz 7196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 7905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကျူတင်ကန့်သက်ချက်တွေမှာထားတဲ့မြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ရဲ့ကမ်းလှမ်းချက်ကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်။ကိုရီးယားကျောဆွေးမှာတင်းမာမှုတွေကြီးထွားလာနေပြီးတောင်ကိုရီးယားသမ္မတမွန်ဂျေအင်းလေးရက်ကြာတရုတ်နိုင်ငံခီးစဉ်စတင်လိုက်တဲ့အချိန်မှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးရဲ့ကမ်းလှမ်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။တင်းမာမှုတွေရောပါစေဖို့နဲ့ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့ကြိုးပမ်းမှုတွေအားလုံးကိုတရုတ်နိုင်ငံအနေနဲ့ကြိုဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောကြားသူလူခန်းကဒီနေ့ပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီနိုင်ငံအနေနဲ့လည်းဆွေးနွေးမှုစီစဉ်တစ်ခုကိုကမ်းလှမ်းထားပြီးအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားအတိတ်ပြပြွားတဲ့ဆွေးနွေးမှုတွေဆက်သွယ်ပြောဆိုမှုတွေလုပ်နိုင်မှုမျှော်လင့်ကြောင်းလည်းပြောဆိုထားပါတယ်။ဒီနိုင်ငံရဲ့ဆွေးပြေချင်မှာတော့မြောက်ကိုရီးယားကပက်ထရစ်တပ်မစ္စိုင်းတုံးနဲ့နျူကလ িয়ার ဆန်တက်မှုတွေကိုရပ်တန့်ဖို့အပြန်အလှန်အနေနဲ့အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကစီးရီးလက်ချက်မှုတွေရပ်ဆိုင်ထားဖို့လည်းအကြံပြုထားတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဒီလာဆန်ကတော့မြောက်ကိုရီးယားပေါ် PR ရေးဆက်လက်တွန်းမြင့်သွားဖို့ Atlantic Council မှာမနေ့ကကျင်းပတဲ့ Korea Foundation Nino Play ပွဲမှာတိုက်တွန်းခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲမြောက်ကိုရီးယားနဲ့ဆွေးနွေးဖို့အမေရိကန်ဘက်ကအစဉ်သင့်ရှိနေတဲ့အကြောင်းနဲ့ပထမဆုံးအချိန်တွေ့ဆုံမှုမှာကြိုတင်ကတ်သက်ချက်တွေမထားဘဲတွေ့ဆုံမှုအသင့်ရှိနေကြောင်းလည်းပြောဆိုသွားခဲ့တာပါ။
ကိုရီးယားကျွဆွေနျူကလ িয়ার ကင်းစင်ရေးရည်ရွယ်ချက်နဲ့မြောက်ကိုရီးယားအစိုးရနဲ့မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုလိုက်ချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကတော့နျူကလ িয়ার လက်နက်တွေထပ်ပြီးတိုးချဲ့လုံဆောင်မှုချင်းချောက်လိုက်ပါတယ်။မြောက်ကိုရီးယားအစိုးရရဲ့ခေတ်အမီဆုံးတိုက်ချင်းပြဘယ်ရင်တပ်ဒုံးကြီးဟွာဆန်15အောင်ပွဲအဖြစ်ကျင်းပတဲ့နှစ်ရက်ကြာဆစ်လက်နဲ့ညီလာခံမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်ကအခုလိုပြောဆိုတာဖြစ်ပါတယ်။နှစ်ရက်ကြာကျင်းပခဲ့တဲ့ဆစ်လက်နဲ့ညီလာခံပိတ်ပွဲမှာဒုံးကြီးသိပ္ပံပညာရှင်တွေနဲ့တာဝန်ရှိသူတွေကိုကင်ဂျုံအွန်ကဆုရိုက်စေတွေပေးအပ်ခဲ့ပြီးမင်းကွန်ပြောခဲ့တာကိုဒီကနေ့ဗုဒ္ဓနေ့မှာနိုင်ငံပိုင်ရုပ်တံကထုတ်လွှင့်ပါတယ်။ပြီးခဲ့တဲ့လကုန်ပိုင်းကစမ်းသပ်ပြစ်လုပ်ခဲ့တဲ့ Huason 15ကအမေရိကန်ပြည်မကြီးတီရောက်အောင်ပြစ်ခတ်နိုင်တယ်လို့တုတ်သက်သူတွေနဲ့အစိုးရရရှိတွေကကြဲကြဲပြန့်ပြန့်ရှုမြင်ထားကြပါတယ
်။တရုတ်နိုင်ငံရွှေပိုင်းနန်ကင်းမြို့မှာဂျပန်စစ်တပ်ကစုလိုက်ပြုံးလိုက်တပ်ဖြတ်ခဲ့တဲ့280ပြည်ထိမှတ်ပြည်ဒီကနေ့စတင်ချင်းပါတဲ့အခါမှာတရုတ်သမ္မတရှီချင်းပင်လည်းပါဝင်တက်ရောက်ခဲ့ပါတယ်။စုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကြုံရပြီးနန်ကင်းမြို့အရမပြုချင်းခံရမှုဖြစ်လူသိများခဲ့တဲ့သတင်းပတ်တွေစတင်တဲ့နေ့ဖြစ်နေအထိမ့်မှအခမ်းအနားတွေကိုကျင်းပခဲ့ကြတာပါဒီကနေ့အခမ်းအနားအတွင်းမှာတော့1938ခုနှစ်ဒီဇင်ဘာ13ရက်နေ့မှာစတင်ခဲ့တဲ့ရက်စက်ကြမ်းကြုတ်မှုတွေအတွင်းထိခိုက်ဒေချီခဲ့ရသူတွေကိုရည်စူးပြီးအော်အော်ဆွဲခိတ္တညင်သက်ခဲ့ကြပါတယ် ခန္ဓာမှာသမ္မတရှိချင်းဖြင့်မင်းငုံစကားပြောကြမတော်ပေမဲ့လွတ်တော်ကြံပေးဖွဲ့အကြီးကယူဆန်ရှန်ကမင်းငုံပြောကြသွားပါတယ်ကြီးကျော်သူဂျပန်တွေရဲ့ရက်ဆက်ချမ်းကျုပ်တဲ့လူရောကြောင့်တစ်မျိုးလုံးပြတ်သုံးခဲ့ရပြီးလူသမိုင်းရာဇဝင်မှာအမှောင်ကျခဲ့တဲ့ဆံမျက်နှာတစ်ခုဖြစ်ခဲ့ရကြောင်းလည်းပြောကြသွားခဲ့တာပါအချိန်နဲ့မှာပဲအတိတ်သမိုင်းကိုကျင်းမော်တွေချက်လို့သဘောထားပြီးတရုတ်နိုင်ငံနဲ့ရင်းချမ်းပြီးရင်းနှီးတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုလည်းဂျပန်နိုင်ငံကိုတိုက်တွန်းသွားခဲ့ပါတယ်အထိမ်းမှတ်နေ့ကတော့နိုင်ငံတော်ထိမ့်မှတ်ဖြစ်သတ်မှတ်မထားပေမဲ့အခမ်းအနားကိုတော့နိုင်ငံမဲ့ရုပ်မြင်သံကြားမှာဓာတ်ရိုက်ထုတ်လွှင့်ပြသသွားခဲ့တာပါ။ဒီအစိုးရနဲ့ CP 1946ခုနှစ်မှာဖွဲ့စည်းခဲ့တဲ့နိုင်ငံတကာခုံရုံးတို့ကတော့ဂျပန်တပ်ဖွဲ့ရဲ့လက်ချက်နဲ့အရသာ2000ထက်မနည်းတည်ဆုံခဲ့ရကြောင်းပြောဆိုထားကြပါတယ်
။အစ္စလာမ်ရဲ့အစွန်းရောက်တွေလက်ချက်နဲ့ဒီနေ့အစောပိုင်းမှာမတိမငြိမ်ဖြစ်ခဲ့ရတဲ့ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမန္ဒနာအိုဒေသကိုဆဲအုပ်ချုပ်ရေးတနှစ်သက်တမ်းတိုးဖို့သမ္မတရိုဒရီဂိုဒူတာတီအနေနဲ့လွှတ်တော်ရဲ့အတည်ပြုချက်ရရှိသွားပါပြီ2018ခုနှစ်ဒီဇင်ဘာလ31ရက်နေ့အထိသမ္မတဒူတာတီအနေနဲ့ဆဲအုပ်ချုပ်ရေးဆက်လက်ကျင့်သုံးခွင့်ကိုလွှတ်တော်နှစ်ပေါင်းပြီးဒီကနေ့ဗုဒ္ဓဦးနေ့မဲခွဲရာမှာထောက်ခံမဲ240ကန့်ကွက်မဲ28မဲနဲ့အတည်ပြုပေးတာဖြစ်ပါတယ်မာရာဝီမြို့ကိုတပုန်တွေကဝင်ရောက်ဆင်းနေတိုက်ခိုက်ပြီးအိမ်တွေကက်သလစ်ခရစ်ယာန်ဘုရားကျောင်းတွေကိုမိရှို့တရားခံဖမ်းဆီးမှုတွေဖြစ်ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလမှာသမ္မတကဒေတာတွင်ဆေးရုပ်ချုပ်ရေးကိုကျင့်သုံးခဲ့တာဖြစ်ပါတယ်ရှင
်ကိုအောင်လုံးနဲ့မဲ့တင်ကြီးထားတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ဒီ writer သတင်းဌာနကမြန်မာသတင်းသမားနှစ်ယောက်ကိုဖမ်းဆီးမှုအကြောင်းကိုတင်ဆက်ပေးချင်ပါတယ်မြန်မာပြည်အခြေ site writer သတင်းဌာနကသတင်းတောက်နှစ်ယောက်ကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက် app ဥပဒေနဲ့အညီအရေးယူဆောင်ရွက်ထားတဲ့အပေါ်မြန်မာနိုင်ငံအခြေ site American တရုတ်အနေနဲ့စိုးရိမ်မကင်းဖြစ်မိကြောင်း American တရုတ်ပြောခွင့်ရကပြောပါတယ်သတင်းသမားတွေအပေါ်အခုလိုဥပဒေဥပမာပုံမှန်မျိုးနဲ့ဖန်စီရေးယူတာဟာမစီလျော်ဘူးလို့လဲသတင်းစာဆရာတွေကဝေဖန်နေကြပါတယ်ပြည်စုံကိုတော့ကိုကောင်းဆိုင်ဟင်ကသတင်းပေးပို့ထားပါတယ
်ရိုက်တာသတင်းဌာနကသတင်းတော်တွေဖြစ်တဲ့ကိုတအူးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုလက်ရှိဒီဇယ်1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝှက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူတယ်ဆိုပြီးအမှုဖွင့်ထားတာပါအဥပဒေပုံမှန်3နဲ့အမှုဖွင့်ဖန်ဆီးအရေးယူထားတဲ့အပေါ်မြန်မာနိုင်ငံအခြေစိုက်အမေရိကန်တန်ယုံအနေနဲ့စိုးရိမ်မကင်းဖြစ်မိတယ်လို့အမေရိကန်တန်ယုံလက်ထောက်ပြည်သူရေးရာအရာရှိအယာနီအီမရင်းကပြောပါရယ
် We are deeply concerned by the highly irregular arrests of two Reuters reporters after they were invited
Right after they don't ဖန်ဆီးခံရတဲ့အပေါ်အမေရိကန်တန်ယုံအနေနဲ့အင်မတန်စိုးရိမ်ပူပန်ပြီးပါတယ်သူတို့ကမနေ့ညပိုင်းတုန်းကရေးရာရှိတွေခေါ်ယူရာခံရပြီးတဲ့နောက်တမတ်ရိုးချမဟုတ်တဲ့ဖန်ဆီးခံရတာပါဒီမိုကရေစီတရဲ့အောင်မြင်အတွက်သတင်းတော့တွေအနေနဲ့လွတ်လပ်စွာသတင်းရယူရေးသားနိုင်ဖို့လိုပါတယ်။မြန်မာအစိုးရအနေနဲ့အခုဖမ်းဆီးမှုနဲ့ပတ်သက်လို့ရှင်းလင်းထုတ်ပြန်ဖို့နဲ့သက်ဆိုင်သူတွေအနေနဲ့သတင်းတော့တွေကိုတွေးဆဝင့်ပေးဖို့တိုက်တွန်းပါတယ်
။တန်ယုံကထုတ်ပြန်ချက်မှာဖော်ပြထားတဲ့တမန်ရိုးချမဟုတ်သောဖမ်းဆီးခြင်းခံရတာနဲ့ပတ်သက်ပြီးတော့အသေးစိတ်ရှင်းလင်းပြောကြားထားတာအသေးစိတ်သိရှိရတာမရှိသေးပါဘူး။ဒါပေမဲ့ရဲအရာရှိတွေနဲ့တွေးဆဖို့ဖိတ်ကြားခံရပြီးတဲ့နောက်တမန်ရိုးချမဟုတ်တဲ့ဖန်စီချင်းခံရတယ်လို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဌာနရဲ့သတင်းထုတ်ပြန်ချက်မှာတော့ရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးဟာရခိုင်ဒေသနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရေတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးလုံခြုံရေးစာရေးဆိုင်ရာအထောက်အထားတွေကိုပြည်ပသတင်းဌာနများကိုပေးပို့ရန်ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူခဲ့တယ်ဆိုပြီးဖော်ပြထားတာပါအဲ့ဒီလိုအစိုးရလိုအပ်ချက်အဥပဒေပုံမှန်မျိုးနဲ့သတင်းတော်နှစ်ဦးအပေါ်ဖန်စီအရေးယူတာဟာမဖြစ်သင့်ဘူးလို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကကောင်စီဝင်တဦးဖြစ်တဲ့ဦးမြင့်ကျော်က VOA ကိုပြောပါရစေ။
ကျွန်တော်ညီမကအခုသူတို့ဟိုဆွဆွဲဆန်းစီရတဲ့ပုံမှန်ကတော့တကယ်တော့တော်တော်လေးကိုဟိုပြည်နယ်ကြီးလေးပေးနိုင်တဲ့ပုံမှန်နောက်ဆုံးတော့တကယ်တော့သတင်းသမားတွေကဒီအင်္ဂလိပ်ဝက်ချက်ကိုချိုးဖောက်ဖို့ရည်ရွယ်ချက်လည်းမရှိသလိုဒီဒီဆိုင်ရဆာရန်တွေကလည်းဘယ်လိုဝင်လဲတော့ဘလောက်လျှို့ဝှက်တာဖြစ်လဲတော့ကျွန်တော်မသိပါဘူး။ဒါပေမဲ့အင်းဒရင်းမာရီဒီပုံမှန်နဲ့ဆွဲတာတော့တော်တော်လေးတော့မစီလျော်လို့ထင်တယ်
။စကိုင်းအရင်နဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့စောင့်ကြည့်မှုတွေ PR ပေးမှုတွေရှိနေချိန်မှာပဲအခုလိုသတင်းသမားနှစ်ဦးကိုဖမ်းဆီးလိုက်တာပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကဥမြင့်ကျော်ကတော့အခုလိုဖမ်းဆီးအရေးယူတာဟာစကိုင်းအရေးကိစ္စနဲ့ပတ်သက်ပြီးမီဒီယာတွေအပေါ်အပြစ်ပုံချတာမျိုးဖြစ်ပြီးတော့ကောင်းတဲ့လက္ခဏာမဟုတ်ဘူးလို့လည်းသူကတုံ့သက်ပါလေ
။ကျွန်တော်ဒူးရင်းမြင်နဲ့တုံ့သက်ရင်တော့ဟိုမီဒီယာတွေပေါ်ကိုဒီဖြစ်ခဲ့တဲ့ဖြစ်ဖြစ်တင်းတဲ့မီဒီယာတွေပေါ်မှာအဖြစ်ပုံချတဲ့ဟိုသဘောမျိုးတွေရှိတော့တကယ်တမ်းကျတော့ ဆိုဖြစ်စဉ်ရဲ့အကြောင်းရင်းအမီဒီယာကြောင်းတက်တဲ့မဟုတ်တလို့မီဒီယာကဒုတိယပါတကယ်တမ်းကျတော့ဖြစ်စဉ်ကဖြစ်ဖို့အကြောင်းအကျိုးကြောင့်ဖြစ်အဲ့ဒါလေးကိုပို့ပြီးတော့ဟိုအကြောင်းရင်းချတဲ့လို့ထင်တယ်ဒါပေမဲ့အခုဒီကံရေးကိစ္စမှာတော့မီဒီယာတွေကိုအပြစ်ပုံချာပြီးတော့ပြောဆိုနေတာတွေတွေ့ရတော့ဒီကတော့ကောင်းတဲ့ဟိုနေလမ်းမဟုတ်ဘူ
းရိုက်တာသတင်းတော့မဦးအပါအဝင်လုံချိုကြီးရဲတပ်ဖွဲ့ကဒူရဲမှုတအုပ်နဲ့ရဲတပ်ချက်တအုပ်ကိုလည်းအစိုးရလှုပ်ဝက်ချက်အဥပဒေအပြင်ရဲစည်းကမ်းထိန်းသိမ်းရေးဥပဒေနဲ့လည်းဖမ်းဆီးအရေးယူထားတာပါလက်ရှိတည်ဆဲ1923မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေပုံမှန်3အရထောင်ဒဏ်14နှစ်ဒီချမှတ်ခံရနိုင်ပါတယ်အဲ့ဒီဥပဒေပုံမှန်နဲ့ပတ်သက်ပြီးတော့လည်းပြီးခဲ့တဲ့လွတ်တော်တက်တမ်းမှာတော့အခြေခံဥပဒေပါအခွင့်အရေးနိုင်ငံသားလူအခွင့်အရေးတွေနဲ့မလျော်ညီလျောတဲ့အတွေ့ပြင်ဆင်မှုဆွေးနွေးခဲ့ပေမဲ့လည်းပြင်ဆင်နိုင်ရဲ့ကြီးမရှိခဲ့ပါဘူးခင်ဗျာ
ကိုကောင်းဆိုင်ဟင်းတင်ပေးပို့ထားတာဖြစ်ပါတယ်။အခုဒီခါမှာတော့ဒီရခိုင်ပြည်နယ်ကပြိပခါတွေနဲ့လူခွင့်ရေးချင်းနေကြောင်းကိုတင်ဆက်ပေးကြပါတယ်။ပြိပခါတွေဖြစ်ခဲ့တဲ့မောင်တော်ဒေသတချို့နေရာတွေကိုသွားလေးလာနိုင်ခဲ့တဲ့မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မတီအဖွဲ့ဝင်ကသူလေးလာနိုင်တယ်လို့တော့လူခွင့်ရေးချုပ်ပေါက်တာရင်မတွေ့ရဘူးလို့ပြောပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂလုံခြုံရေးကောင်စီမှမွတ်စလင်အမျိုးသမီးတွေအပေါ်စစ်တပ်ကနေလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရှိနေကြောင်းတင်ပြပြောဆိုတာတွေရှိနေပေမဲ့လည်းမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကစုံစမ်းရမှာလူခွင့်ရေးချုပ်ပေါက်တာနဲ့ပတ်သက်ပြီးတော့ဖြေဆိုတာမရှိကြောင်းပြောပါတယ်။ဒီကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်ကိုမှုစောကတင်ဆက်ထားပါတယ်။
ဟုတ်ကဲ့မောင်တော်ဒေတာမှာလူခွင့်ရေးချိုးဖောက်တာတွေရှိမရှိစုံစမ်းဖို့နဲ့ပထမအကြိမ်တွားရောက်တုန်းကတင်ပြထားတဲ့အကြံပြုချက်တွေကိုအကောင့်ထဲပေါ်မှုရှိမရှိစစ်ဆေးဖို့အတွက်မြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကမောင်တော်ဒေတာဘက်ကိုဒုတိယအကြိမ်ဖြစ်တွားရောက်နေပါတဲ့ဒီလိုတွားရောက်နေချိန်မှာကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွင့်ရေးချိုးဖောက်တာတွေမွတ်စလင်မျိုးသမီးတွေအပေါ်လိမ်ပိုင်းဆိုင်ရာကျူးလွန်တာတွေရှိနေကြောင်းနဲ့ပြည်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူဆောင်ရွက်ဖို့တိုက်တွန်းတာတွေရှိနေပါတယ်။ကွန်ရှင်အဖွဲ့ဝင်ဦးယူလွင်အောင်ကတော့သူတို့စုံစမ်းနိုင်ခဲ့တဲ့လောက်လူခွင့်ရေးချိုးဖောက်တာတွေကိုမတွေ့ရကြောင်းအခုလိုပြောပါတယ
်။ကျွန်တော်လည်းအဲဒီရောက်တဲ့နေရာတိုင်းမှာတော့တက်ကန်နေပြီးတော့မိန်းကလေးတွေကိုမတော်မတရားပြုကျင်တာရှိလား။ရွာသားတွေကိုနှင်းပန်းနှိပ်စက်တာတွေရှိတာပြီးတော့မေးပါလေ။မေးတော့မရှိပါဘူးလို့ပဲသူတို့ပြောကြပါတယ်။ဒါတွေအကုန်လုံးကိုကျွန်တော်အတန်းဖိုင်အောင်ပြည်သူတွေပိုင်အောင်လုပ်ထားပါလေ။ပြင်ရင်တန်းဆိုတဲ့အဲဒီဒီရက်ပေါ်ပေါ်လေးအဲမှာလည်းပင်ဃာတွေအများများရှိပါသေးတယ်။ပြောသူတို့ကိုကျွန်တော်မေးပါတယ်။ဘာတွေနဲ့ပြဿနာရှိလဲ၊ဘာတွေခက်ခဲရှိလဲဆိုတော့အဲသူတို့ကလည်းပဲခုနလိုတက်ကြတော့လာပြီးတော့ဒီဆက်ဆွေအကျူးလုပ်တာတို့ညှင်းပန်းတာတို့နှိပ်စက်တာမရှိပါဘူး။အဲ့တော့ဒီမောင်တော်တော့ပဲသွားလို့ရတယ်ဒီကြောင်ထိသွားလို့မရဘူးအဲ့ဒီအတွက်သူတို့စီးပွားရှာဖို့အတော်ခက်ပါတယ်လို့ပြောပါတယ
်တခြားအချက်လက်တွေကတော့ကျန်းမာရေးနဲ့ပညာရေးအခက်အခဲတွေရှိကြောင်းဖြေဆိုတယ်လို့ပြောပါတယ်ဒီလိုသွားရောက်စစ်ဆေးရမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာသူတွေရှိနေစေဖြစ်ကြောင်းဦးယူလွင်အောင်ကပြောပါတယ
်မနေ့ကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးဖို့ကြိုးစားနေတဲ့ဘင်္ဂါလီလူသားစုတရားနဲ့ရှိဦးပေါ့အဲ့လိုရှိတဲ့ဟိုမိသားစုရေစုနေတဲ့တဲတော်မြေမှာသွားပြီးသူတို့နဲ့တွေ့ပါတယ်။တွေ့ပြီးတော့အဓိကတော့သူတို့ဘာလို့ပြေးတာလဲဆိုတာကိုကျွန်တော်မေးပါတယ
်။ဒီလိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ခွာတာနဲ့ပတ်သက်ပြီးမေးမြန်းခဲ့တာကိုအခုလိုဆက်ပြောပါတယ်
။သူတို့ပြေးရခြင်းအကြောင်းကဟိုဘက်ကိုသွားတဲ့အကြောင်းတရားကတော့သူတို့စီးပွားရှာဖွေလုပ်ကင်စားတော့ရတာသူတို့မှာနည်းနည်းအခက်အခဲဖြစ်နေပါလေ။ဆက်ပါလို့ဖြစ်ကြတယ်။ဒီမှာတော့ရမယ်။သူတို့စားတဲ့အခြေအနေကပြည်ပြည်ကျွန်တော်တို့ကိုပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်
ဆရာဒီမြေကြီးနေကိုဆက်ပါကြာတယ်
တော့ဒီလေးမှာလက်မြေတည်းခုနကတည်းကအခုတော့လက်ဝဲကြီးကသူ့တီအောင်ကြီးလေးတွေဖိတ်ထားမှာဆော့ပြီးရပါသွားတော့မကြည့်စားမကြည့်ပါဘူးကျွန်တော်ကလူသားနဲ့ပြုနေတယ်ကျွန်တော်ကမိသားနဲ့မှာအားရစားနေတယ်ကျွန်တော်တော့ပောက်ပြဖို့မလေးပါဘူးဘာမှမကြောက်ရအောင်ရှိဖို့ကျွန်တော်တကယ်လို့မနေမှပြန်ပါတယ်ဆိုတော့ရှိတယ်မျိုးဆိုတော့ forecast အားလုံးကလည်းပြောနေရင်းကျွန်တော်လေ့လာကြရပါလား
ကျွန်မရူသလူကော်ရှင်ဟာဒီနေ့တေးဆောင်သွားသူတွေကိုလက်ကခုနှစ်ပြည့်လဝဲဘက်ကစခန်းတိဆောက်မှုအခြေအနေတွေကိုလေ့လာခဲ့ပါတယ်။လက်ရှိတိဆောက်မှုအနေအထားအရနောက်နှစ်လလောက်အကြာမှအစဉ်သစ်ဖြစ်နိုင်တဲ့အခြေအနေရှိကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ဟာမနက်ဖြန်မှဗိုလ်တီတော်အကျဉ်းစခန်းကိုတွားရောက်စစ်ဆေးမှဖြစ်ပြီးဒီခီးစဉ်အတွင်းတွေ့ရှိချက်တွေကိုတော့တုံးသက်ချက်အကြံပြုချက်တွေရေးသားပြီးနိုင်ငံတော်သမ္မတစီကိုတင်ပြမှဖြစ်တယ်လို့အများပြည်သူသိနိုင်ဖို့အတွက်လည်းသတင်းထုတ်ပြန်သွားမှဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့မြန်မာသမ္မတဦးထင်ကျော်ရဲ့ဂျပန်ခီးစဉ်ကြောင်းကိုတင်ဆက်ပေးကြပါတယ်။ဂျပန်နိုင်ငံကိုအလုတ်တဘောချစ်ချီခီးဖြစ်ရောက်လာတဲ့မြန်မာသမ္မတဦးထင်ကျော်ကိုဂျပန်ရောက်မြန်မာဒီမိုကရေစီအင်အားစုကကြိုးစို့နှုတ်ဆက်ကြပြီးတော့မြန်မာနိုင်ငံငြင်းချရေးနဲ့စီးပွားဖွံ့ဖြိုးတိုးတက်ရေးတို့အတွက်ဂျပန်နိုင်ငံရဲ့အကူအညီတွေပိုရလာအောင်သမ္မတရဲ့ခီးစဉ်အတွင်းဆောင်ကျဉ်းပေးနိုင်မယ်လို့မျှော်လင့်နေကြပါတယ်။ဖြည့်စုံကိုတော့ကိုညံဝင်းအောင်ကတင်ဆက်ထားပါတယ်ရှင်။
Japan and Tokyo Mew Prince Hodema, Dizamasanikani, Sangayani Tijimbame, UHC, Kabalon Sanya, Jamai Nilagan, Deyabo, Tamarai Utinjo, Bodune Diganema, Japan and Tokyo Mugo, Yoshila, Chibare, Tamara Utinjogo, Prince Hode, She, Layo, Jozo, No Sayarane, Padalu, Yama Yelu Shadu, Totana Ia Kulu Jaware,
Tamaraiya. Tidu Richard Hare Tamrai Bono the Gao Dawin Jizuane to Lobin I now in the Adane Lobide to Jamu to Tambu Talon Dizalon Tamaru Twachurabam. The Democracy Nang Chipu dress with a Chaban the Pambutala Nyai Shidali, Tabime Ella Diga, Tiota, they beat on machine. A dredge out Tamraiya Chaban.
ဝင်းကြီးချုပ်နဲ့တွဲဆုံတဲ့အခါမှာထီတီရောက်ရောက်နဲ့ဘာလုပ်ပေးနိုင်မလဲဆိုတဲ့ဟာပေါ့နော်ဒါကိုလာပြီးတော့လှုပ်ဖို့ဆိုတဲ့ဟာမျိုးလာပြောတယ်လို့အမယူဆပါတယ်ဂျပန်ဝင်းကြီးချုပ်ရှင်ဆိုအဘေးရဲ့ဖိတ်ကြားချက်အရယူအက်စီကျန်းမာရေးညီလာခံကိုတက်ရောက်ဖို့နဲ့နှစ်နိုင်ငံဆက်ဆံရေးမြင့်တင်ဖို့ဂျပန်နိုင်ငံကိုကြည့်ကြည့်ရေးခီးအဖြစ်သမ္မတဦးတင်ကျော်လာရောက်တာဖ င်အတွင်းမြန်မာနိုင်ငံသားတွေနဲ့တွေ့ဆုံခွင့်ရအောင်မြန်မာဒီမိုကရေစီလှုပ်ရှားသူတွေဘက်ကကြိုးပမ်းနေပါတယ်။သမ္မတကိုကြိုးစိုးနှုတ်ဆက်ရတဲ့အကြောင်းနဲ့သမ္မတဦးထင်ကျော်ရဲ့ဂျပန်ခီးစဉ်ပေါ်မျှော်လင့်ချက်နဲ့ပတ်သက်ပြီးမြန်မာဒီမိုကရေစီလှုပ်ရှားသူကိုဖုံးမြင့်ထွန်းကရှင်းပြပါတယ်။
အဲပြည်သူမြန်မာနိုင်ငံတမရကြီးရောက်လာတဲ့အချိန်မှာကျွန်တော်တို့ချမ်းချမ်းစီးစီးကြားရရနေပြီးပြူကြတယ်။အဲတမရကြီးကရောက်လာပြီးတော့ကျွန်တော်တို့လက်ပြသွားလက်ပြသွားပြီးတော့တမရကြီးရဲ့ပြည်ရဆင်းလာပြီးတော့ကျွန်တော်တို့လာပြီးတော့နှုတ်ဆက်တယ်နှုတ်ဆက်ပြီးတော့တမရကြီးလာပြီးတော့နှုတ်ဆက်ချင်ပါတယ်။ဒါပေမဲ့ဒီမှာရှိတဲ့ဂျပန်ရဲ့လူမျိုးကြီးကသူကနှုတ်ဆက်လို့မရဘူးနားလည်ပြီးပါဆိုပြီးပြောပြီးတော့အားလုံးတူးတင်းကြောင်းနဲ့ဟိုဓားပုံနေမှတန်းရိုက်ပြီးတော့ပြန်ယူပြီးတော့ပြန်ထွက်သွားတယ်တမရကြီးပြည်ရ။ဒီမှာအခုရောက်နေတဲ့အချိန်မှာပေါ့နော်ဟိုဗါလဲကျွန်တော်တို့ပြည်ဝင်စုံကြီးတွေကျွန်တော်ကြိုးစားနေကြတယ်နော်တမိုင်းနဲ့ပြည်သူတွေကျွန်တော်တို့ရဲ့စွမ်းအားတွေနဲ့ပြင်မြောက်ထားတဲ့တမိုင်းကိုကျွန်တော်တွေ့ကျင်တယ်ရခိုင်ကြီးကနေပတ်သက်ပြီးတော့အစိုးရတော်များများနိုင်ငံတကာအစိုးရတော်များများကျွန်တော်တို့ဒီမူဒီဒပိုင်းအစိုးရကိုဖိအားတွေပြည်နေတဲ့အချိန်မှာဂျပန်အစိုးရနေပြီးတော့ပြည်သူတွေကကူညီနေတယ်အဲ့တော့ကျွန်တော်ဂျပန်အစိုးရကိုလည်းကြည့်ဦးတယ်နဲ့ဂျပန်နိုင်ငံကနေပြီးတော့အထုတ်တိုင်းပြီးတော့အများကြီးကူညီပံ့ပိုးပေးမယ်ဆိုတာကျွန်တော်တို့ထပ်ပြီးရယ်မျိုးလင်းနဲ့ကျွန်တော်တို့ကြိုးလက်ကြိုးစားနေတယ်
USC ဂျမိုင်းလာကန်ကိုတက်ရောက်မဲ့သမ္မတဦးထင်ကျော်နဲ့အတူဂျမိုင်းနဲ့အာကစားရေးဝန်ကြီးဌာနဝန်ကြီးဒေါက်တာမြေထွေးလည်းလိုက်ပါသွားပါတယ်။ရခိုင်အရေးနဲ့ပတ်သက်လို့ကုလသမဂ္ဂအမေရိကန်နဲ့အနောက်နိုင်ငံတွေကမြန်မာအစိုးရကိုဖိအားပေးနေခြင်းမှာဂျပန်အစိုးရကမြန်မာအစိုးရကိုအကူအညီတွေပေးနေတာဖြစ်ပါတယ်။တကမ္ဘာလုံးလူတိုင်းကျန်းမာဆိုတဲ့ဆောင်းပုဒ်နဲ့ကျင်းပမဲ့ USC ညီလာခံမှာတော့လူသားတိုင်းကျန်းမာရေးဆောင်ရှောက်မှုခံစားခွင့်ရစေမဲ့ဘယ်လိုလှုပ်ရှားမှုမျိုးတွေလှုပ်ဆောင်သွားမလဲဆိုတဲ့ဆုံးဖြတ်ချက်မျိုးချနိုင်ဖို့ဆွေးနွေးကြမှာဖြစ်ပါတယ်။ USC ညီလာခံကိုအရက်ဖက်အဖွဲ့အစည်းရဲ့ဆွေးနွေးပွဲနဲ့ဒီဇင်ဘာလ12ရက်နေ့ကစတင်ခဲ့ပြီးဒီဇင်ဘာ13ရက်နေ့မှာတော့ဝန်ကြီးဌာနတာဝန်ရှိသူတွေနဲ့ကျွမ်းကျင်ပညာရှင်တွေဆွေးနွေးကြပါတယ်။ဒီဇင်ဘာလ14ရက်နေ့ကျရင်သမ္မတဦးထင်ကျော်အပါအဝင်ပေးကြားတဲ့နိုင်ငံခေါင်းဆောင်တွေဆွေးနွေးကြမှာဖြစ်ပြီးဒီဇင်ဘာ15အပိတ်နေ့မှာတော့အရက်ဖက်အဖွဲ့အစည်းတွေထပ်မံဆွေးနွေးကြမှာပါ။ဒီဇင်ဘာလ14ရက်နေ့ဂျပန်စံတော်ချိန်ညဘက်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတဦးထင်ကျော်တို့တွေ့ဆုံမယ်လို့ဂျပန်သတင်းတွေအရသိရှိရပါတယ်ခင်ဗျာ
။ကိုညဝင်းအောင်တင်ဆက်ပေးထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ဆက်ပြီးမှတော့အခုတစ်ခါမှအမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးစင်ပါတယ်။သမရိုးကျ Conservative Party ကနေပြီးတော့အားကောင်းတဲ့ American ပြည်အောင်စုတောင်ပိုင်းဒေသတွေတဲ့ Republican တွေအတွက်ထောက်ခံမှုခိုင်ခိုင်မာမာရထားတဲ့ Alabama ပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့အထက်လွှတ်တော်အမတ်နေရာအထူးရွေးကောက်ပွဲမှာတော့ Democratic Party က Doug Jones ကပြိုင်ဘက် Republican Party က Roy Moore ကိုအပြတ်အသတ်အနိုင်ရလိုက်ပါတယ်။ဒါဟာ Republican Party အတွက်သာမကအခုလာမယ့်2018ခုနှစ်အတွင်းသမ္မတ Donald Trump ရဲ့နိုင်ငံရေးလုပ်ငန်းစဉ်တွေအပေါ်မှာပါသက်ရောက်မှုတွေအကြီးအကျယ်ဖြစ်လာနိုင်ပါတယ်။ Alabama ရွေးကောက်ပွဲအကြောင်း VOA သတင်းတော် Richard Green ပေးပို့ရတဲ့သတင်းတော်ကို Matt Kirby တွေကတင်ဆက်ထားပါတယ်
။ဒီနေ့စောပိုင်းက Alabama ပြည်နယ်အထက်လွှတ်တော် Matt Jeff Sessions သမ္မတ Trump အစိုးရအတွင်းရှင်းနေကြုံဖြစ်ရွေးချယ်ခံခဲ့ရပြီးတဲ့နောက်လက်လက်သွားတဲ့သူ့ရဲ့နေရာမှာအင်္ဂါနေ့ကထူးထူးကောက်ပွဲကျင်းပတာဖြစ်ပြီးတော့ Democratic Party က Doug Jones အနိုင်ရကြောင်းကို American သတင်းမီဒီယာကြီးတွေအများအပြားမှာဖော်ပြခဲ့ချိန်မှာတော့ Jones ရဲ့ရွေးကောက်ပွဲရလဒ်ကိုစောင့်ကြည့်နေကြသူတွေအံ့ဖွယ်ခံခဲ့ကြပါတယ်။ပြန်သက် Republican ကိုယ်စားလှယ် Roy Moore နဲ့ပတ်သက်လို့သူ့ရဲ့အသက်30ကျော်ဒီဒေသရအစိုးရရှိနေတဲ့အောက်ဖြစ်နေတာဝန်ထမ်းဆောင်ခဲ့တဲ့1980ပြည့်လွန်နှစ်တွေတုန်းကစစ်ကြောတဲ့မင်းကြီးတွေကိုလိမ်မိုင်းဆိုင်ရာမခွဲမရလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေထရပ်ပေါ်မလာခဲ့အချိန်အထိ Jones အထက် Rymo ကိုအနိုင်ရနိုင်တဲ့အခြေအနေမရှိခဲ့ပါဘူး လူသားတွေအခြေခံလက်ခံထားတဲ့ပုံစံမျိုးတွေကြောင့်သူကုလိုအနိုင်ရတာဖြစ်တယ်လို့အောက်မွေးခံမိကုံးမှဂျုံးစ်ကပြောဆိုသွားပါတယ်။
At the end of the day, this entire race has been about dignity and respect.
အစိုးမတော့ဒီပြိုင်ပွဲတစ်ခုလုံးဟာလူကုန်ဒိက္ခာနဲ့ယုံကြည်လေးစားမှုတွေရှင်ပြန်လိုက်တာပါပဲ။ဒီပွဲဟာတရားဥပဒေစိုးမိုးမှု
လောကဝန်နဲ့လူရင်ကျင်းမှုတွေအကြောင်းကိုဖော်ပြလိုက်တာပါ။ဒီဒီနေမှာနေထိုင်ကြသူအလုံးဒေဇက်ွက်ဒေနီယာမားပဲနေနေအလုံးဟာဘဝမှာတူညီတဲ့ခံစားခွင့်တွေရှိရဲဆိုတာကိုကြားလိုက်တာပါပဲ။အမေရိကန်ဆိုရရှိနေဟာတူဖြစ်တဲ့ဂျုံးစ်ဟာအာဖရိကနယ်ပွားအမေရိကန်နိုင်ငံသားတွေရဲ့ထောက်ခံမှုနဲ့အခုအချိန်ထိအောင်မြင်လာခဲ့တဲ့သူပါ။ 1963ခုနှစ်ကဘာမင်ဟမ်မှာရှိတဲ့လူမဲဖျားရှင်ကိုကြောင့်တခုကို ဘုံခွဲတိုက်ခိုက်ခဲ့တဲ့လူဖြူအစိုးရအဖွဲ့ကေတုံးလုံးအဖွဲ့ဝင်နှစ်ဦးကိုတထောင်960ပြည့်လို့နှစ်နောက်ပိုင်းမှာအရေးယူနိုင်တဲ့အထိဂျုံးစ်ကဒီအမှုကိုအာအောင်မြင်မြင်လိုက်ပေးခဲ့တာကြောင့်အောင်မြင်တဲ့ရှင်နှစ်တယောက်အဖြစ်နဲ့နာမည်ရလာခဲ့တာပါ။အဲ့ဒီအချိန်ကတိုက်ခိုက်မှုအတွင်းမှာတော့မင်းကလေးငယ်၄ဦးသေဆုံးခဲ့ရတယ်လို့ပြည်သူ့ခွင့်ရေးလှုပ်ရှားမှုတွေအားကောင်းနေချိ
အဲလာဝမပြည်နယ်ဟာဒဲကိုဆက်သွားရမယ်မှန်မသိတဲ့လမ်းစုံလမ်းကွာတစ်ခုကိုအရင်ကရောက်ခဲ့ပြီးစိတ်မကောင်းစရာလူရွေးချယ်မှားခဲ့ကြပါလေ။ဘုံပြေရှိအမျိုးသားအမျိုးသမီးအပေါင်းတို့ခင်ဗျာဒီညမှာတော့ခင်ဗျားတို့တွေလမ်းမှန်ကိုရွေးခဲ့ကြပါပြီ
။လင်မဲဆိုင်ရာမတော်မတရားလုပ်မှုဆွဆွဲချက်တွေထွက်မလာခင်ကလည်းမိုးဟာသူ့ရဲ့အစွန်းရောက် conservative အမည်တွေကြောင့်အေးအေးယူခံရတာတချို့ရှိခဲ့ပါတယ်။ပြည်နယ်တရားရုံးချုပ်တရားသူကြီးယာရုကနေနှစ်ချိန်ဖယ်ရှားခံခဲ့ရပြီးတစ်ချိန်ကတော့ပညတ်တော်ဆယ်ပါးစာတမ်းတွေကိုတရားရုံးမှာချိတ်ဆွဲမထားဖို့ပြည်ထောင်စုတရားရုံးတစ်ခုကအမိန့်ထုတ်ထားပေမဲ့လေမူကဒါကိုလိုက်နာဖို့ပြက်ကွက်တာကြောင့်ဖြစ်ပြီးနောက်တစ်ချိန်ကတော့လိင်လူစုံမဲ့သူတွေလက်ထက်ထင်ရှားခွင့်တရားဝင်အသိမဲ့ပြုထားတဲ့အမေရိကန်တရားရုံးချုပ်ရဲ့အမိန့်ကိုအာခံခဲ့တာကြောင့်ပဲဖြစ်ပါတယ်။သူ့ပေါ်ဆွဆွဲခံရမှုတွေအများပြားရှိပေမဲ့လေမူဟာသမ္မတဒေါ်နယ်ထရမ့်နဲ့ Republican Party အတွင်းလက်ရဆုံးခေါင်းဆောင်တို့ဖြစ်တဲ့သမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမန်နေဂျာ Steve Bannon တို့ရဲ့ထောက်ခံမှုကိုရထားတဲ့သူပါ။အခုရွေးကောက်ပွဲမှာ Jones အနိုင်ရတယ်လို့ရလဒ်တွေမှာဖော်ပြပြီးတဲ့နောက်မှာပဲမူကတော့ဂျာကိုလက်မခံခြင်းသေးပါဘူး
။ But we also know that God is always in control.
အားလုံးဟာဘုရားသခင်ရဲ့အလိုတော်တိုင်းဆိုပေမဲ့အခုလှုပ်ရှားမှုအတွင်းအချို့ကိစ္စတွေပြဿနာတွေမှာတော့ကျွန်တော်တို့ကိုမျက်နှာသာမပေးတဲ့အခြေအနေတွေနာမည်ဖျက်ခံရတာရောက်ချခံရတာတွေရှိခဲ့ပါတယ်
။အင်္ဂါနေ့အထူးရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Jones ကိုသမ္မတ Trump ကဂုဏ်ပြုကြောင်းထူးခြားလူမှုခွင့်ရမှာရေးခဲ့ပေမဲ့လာမယ့်2020ခုနှစ်ရွေးကောက်ပွဲကြာရင်တော့ Alabama ပြည်နယ်မှာ Republican တွေပြန်ပြီးအနိုင်ရရစီမယ်လို့ကတိပြုပြောဆိုထားပါတယ်။ Jones ရဲ့အခုအနိုင်ရမှုကအထက်လွှတ်တော်အမတ်နေရာတရားမှာ Republican နဲ့ Democrat လွှတ်တော်အမတ်ဦးရေကွာခြားမှုကိုပိုးပြီးတော့နှဲသွားစေတာဖြစ်ပါတယ်။Republican 52ယောက်နဲ့ Democrat က49ယောက်ဖြစ်လာတာဖြစ်ပြီးတော့ရှင်းနေလွတ်တော်ရွေးကောက်ပွဲတွေမတိုင်ခင် Democrat တွေကိုပိုးပြီးအားကောင်းလာစေတာဖြစ်ပါရဲ့ရှင်
။ Thank you ပြည်တွင်းတင်ဆက်ပေးထားတာဖြစ်ပါတယ်။ Fury ကနေဗုဒ္ဓဦးနေညပိုင်းစီစဉ်တွေကိုည10:00အထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမကြာခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမြန်မာရေးသုံးသပ်ချက်အပြင်ပတ်စဉ်အခစားကဏ္ဍတို့ကိုလည်းနားဆင်ကြမှာဖြစ်ပါတယ်။ VOA ကနေခုလိုထုတ်လွှင့်တဲ့ Radio Season နဲ့အပါအဝင်ရုပ်မြင်သံကြားစီစဉ်တွေကိုလည်း VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာခုလိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထက်မှာတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါလိမ့်ရှင
်။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂ မညာချက်မှာတော်တာရှင်များရှင်2019ခုနှစ်ဒီဇင်ဘာလ13ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစဉ်နိုင်ထိလိုင်းဒိုမီတာ24.25-32.51 အပြင်လိုင်းလမီတာ190ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့
ခုရီရကြတော့ပုံစံအားဖြင့်အရင်တည်းကသူက HIV မှန်းသိတယ်။သိပြီးတဲ့အခါကျတော့ဆေးတောင့်နေတယ်။တောင့်နေပြီးတော့မှ
HIV ပိုးရှိသူမိခင်နဲ့ကလေးအကြောင်းသိကောင်းစရာတွေကိုလူတူနဲ့ကျန်းမာရေးကဏ္ဍမှာမကြခင်မှာပြည့်စုံနာဆင်ကြမှာပါအခုရင်ဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်တရုတ်နိုင်ငံပေကျင်းမြို့တော်မှာလာရောက်လုံခြုံနေကြတဲ့ရွှေပြောင်းအလုပ်သမားတွေကိုမြို့ပြင်ကိုမောင်းထုတ်မဲ့အစီအစဉ်တစ်ရက်ကိုအာဏာပိုင်တွေကမကြသေးခင်ကပဲစတင်လိုက်ပါတယ်အများပြည်သူဘေးကင်းလုံခြုံရေးအတွက်ဆိုပြီးတော့ထောင်တောင်းချီတဲ့တရုတ်ရွှေပြောင်းအလုပ်သမားတွေကိုအာဏာပိုင်တွေရှင်းလင်းနေကြတာပါအတင်းကျပ်ဖယ်ရှားခံရတဲ့ရက်ွက်တွေကိုမကြသေးခင်ကပဲရောက်သွားတဲ့ view သတင်းတော့ Bill Eight နဲ့ Yeah Bing တို့ပေးပို့တဲ့သတင်းဆောင်မကိုနားလောင်ကပြပြပေးပါလိမ့်မယ်
။ပြီးခဲ့တဲ့လကမီလောင်မှုကြောင့်လူ19ဦးသေဆုံးခဲ့ရတဲ့ရှင်ချင်းရက်ွက်ဟာအခုဆိုရင်ဘာမှမကြမ်းတော့တော့ပါ။ဒီဖြစ်ရတဲ့နောက်ဆက်တွဲမိဘအနေနဲ့ကျူးတင်ကကွက်တဲ့အနေနဲ့အစိုးရကရှင်းလင်းရမှာမြို့တဝိုက်ကထောင်ချီတဲ့လူတွေအခက်ကြုံခဲ့ရပါတယ်။တချို့ဆိုရင်လည်းကျူးတင်အကြောင်းမကြားဘဲနဲ့ချက်ချင်းနှင်ထုတ်ခံကြရတာပါ။နှင်ထုတ်ခံရလို့ပိုင်ရှင်ကအလုပ်သမားတွေနဲ့ဆိုင်ကိုလွှဲထားခဲ့ရတဲ့စားတောက်ဆိုင်ဝန်ထမ်းတယောက်ကတော့အစိုးရရဲ့အလုပ်ရကြောင့်လူမှုဘဝတွေတာမကစီးပွားရေးမှာပါထိခိုက်မှုတွေကြုံနေရတယ်လို့ဆိုပါတယ
်
ဘုန်းတော်ကြားလာတာဘုန်းကြီးဖွားကန်တာစတောက်ရှောင်းခွေးရောက်ဆိုနော်ဆက်ပြီးဆိုရင်ပြီးခဲ့တဲ့ဒီနေ့လောက်ကမှလာဖွင့်ထားတာပါအဲ့ဒီဆိုင်ရှင်ကအမေရိကန်ဒေါ်လာ3,600ရင်းနှီးထားပေမဲ့အခုတော့အဖြူခံလဲရပါပြီရော်ကြီးပြန်ရမရဆိုတာဘယ်သူမှလည်းမသိကြပါဘူး
အချားရက်ကွက်တခုမှလည်းမိကြီးထက်ဆိုင်တွေအလုံးပိတ်ထားရပြီးနေကံလုံးကျုံရဲ့အဆောင်တွေကလမ်းတွေပေါ်မှာကင်းလဲနေပါတယ်။စားတောက်ဆိုင်ပိုင်ရှင်တဦးကတော့ဇာတိဖြစ်တဲ့နိုင်ငံအရှေ့မြောက်ပိုင်းကဟီလုံကျန်းကိုပြန်တော့မယ်လို့ဆိုပါတယ
်။没有地方做饭，没有地方吃饭，住的地方没有取暖，现在。
စားတောက်ဆိုင်နေရာလည်းမရှိချက်ပြုတ်စားလို့လည်းမရပါဘူး။ကျွန်တော်နေတဲ့နေရာမှာမိသွေးလောင်စာတန်းဝင်းနဲ့လက်စင်မီအလုံးဖျက်တောက်ထားတဲ့အတွက်ဘလို့နည်းနဲ့မှလည်းချက်ပြုတ်စားသလိုမရဘူးလေ။
အစောင်းအုံတစ်ခုရဲ့အပြင်မှာတော့ကျိုးသွင်းထားတဲ့အင်္ဂါခါတွေပြန်တော့မှုဆောင်ဆိုင်နေသူတွေကိုတွေ့ရတယ်လို့လမ်းတောင်တစ်ခုမှာတော့ထရက်ကာတစ်စင်းပေါ်ကိုပစ္စည်းတွေတင်နေတာကိုလည်းတွေ့ရပါတယ်။နေစရာနေရာတည်ရဖို့အလူရဲ့ရှာနေရတဲ့အချိန်မှာဒီလူတစ်ယောက်ကတော့ဒေါ်လာရချစ်ကုန်ခံပြီးမြို့ထဲမှာတင်နေကုန်ရှာပြီးနောက်ဆုံးကြမှာမြို့ပြင်ကရခင်းအိမ်တစ်ခုမှာတစ်လဒေါ်လာ130နဲ့နေစရာရခဲ့တာ
ပါ။我去大厂梁乡什么燕郊
是吧
啊谁老愿意搬家
呀？这铁路南京路标上没有保护，汽车这样那样，轮轮推推呢，车标啥道路也没，那样来来骗到外边。
因为那段来骗，阿所以把媒体人家引用标识不的铁路那个，比如我们查起了码头大路来的车个有啥人家玩的些？
南朗的塞贝塔拉皮巴的，库里卡马罗密码流动的在马来西亚的塞贝兹马的，这边也看到马罗 HIV 不系列没有特别原因的 ARD 西瓦那个，是那个在酒店进行大动表可以有个没输赢 ，HIV 不故事前看下没系列应对那个没法被那马皮的掌握，对有个出故事要忘记，帮忙看到的都是被骗的，头条登高了是那他那个拿身家奥马先。
မိခင်နေဟာမိမိတို့ရဲ့ရင်းနှီးကလေးတွေကိုကျန်းမာတန်ဆွမ်းပြီးအနာရောဂါကင်းရှင်းတဲ့ရင်းနှီးကလေးတွေဖြစ်မွေးဖွားပေးခြင်းကြမှာပါ HIV ရောဂါပိုးရှိတဲ့အမျိုးသမီးတွေမှာတော့ HIV ရောဂါပိုးကူးစက်ခံထားရတဲ့ရင်းနှီးကလေးတွေမွေးဖွားလာနိုင်တာကြောင့်ဆွေးရည်ပူရမှုတွေဖြစ်ကြရပါတယ် HIV ရောဂါပိုးရှိတဲ့အိမ်တော်ရှင်အမျိုးသမီးတွေအနေနဲ့ HIV ဆေးဝါးတွေကိုစနစ်တကျကြိုတင်တောက်သုံးပြီးရင်းနှီးယူခဲ့မယ်ဆိုရင် HIV ပိုးကူးစက်မခံရတဲ့ရင်းနှီးကလေးတွေကိုမွေးဖွားပေးနိုင်တယ်လို့သွေးရောဂါအထူးကူဆရာဝန်ကြီးဖြစ်သူပါမောက်ခဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
ချိုးရီရကြတော့ပုံစံအားဖြင့်အရင်တည်းကသူက HIV မှန်းသိတယ်။သိပြီးတဲ့အခါကျတော့ဆေးတောင့်နေတယ်။တောင့်နေပြီးတော့မှကိုဝင်ကိုစနစ်ဆိုတာစီမံပြီးတော့ယူတယ်ပေါ့။စီမံပြီးတော့ယူရဲဆိုတော့အကောင်ရည်လည်း6လလောက်ဆေးတောက်ပြီးတော့မှအကောင်ရည်လုံးဝဟိုရှာလို့မရတဲ့အချိန်ကျတော့မှအန်တီဒက်တဘောဖြစ်တော့မှယူတယ်ဆိုလို့ရှိရင်ဒါဟာကူးစက်နိုင်ဖို့နှုံးတာတော်တော်နည်းသွားပါတယ်။မဟုတ်ဘူးကိုကကိုဝင်ရှိသွားတယ်။ကိုမင်းကိုလည်းပဲအိမ်အောင်ပြုတ်ပြီးတော့ကလေးလေးကိုယူလိုက်တယ်။ယူလိုက်တဲ့အချိန်ကျတော့မှသွားပြီးတော့ကိုမင်းသွားအံ့ရင်လည်းမှအဆင်ပြေတယ်တွေ့သွားတယ်။ဟာဒါဆိုရင်ချင်းကျတော့လည်းပဲဒီကောင်ဒါကိုဝင်ရဲ့အနုပိုင်းမှာတွေ့ရတယ်လို့ねကိုဝင်ရဲ့အရင်ပိုင်းမှာတွေ့ရတယ်လို့ねကွာွားပြန်ပါတယ်။ကျမတို့စေးတောက်ချိန်သာ3လနဲ့6လရှိပါသေးတယ်။ဒီကလေးလေးကိုမကူးဘူး။ကျမတို့တော်တော်ကြီးကို
မကူအောင်လုပ်ပေးနိုင်ပါပြီ
။အရင်တုန်းကတော့ HIV ပိုးရှိတဲ့ကိုဝင်ဆောင်မျိုးသမီးတွေမိဖွားပြီးတဲ့အခါမှာ ARD ဆေးဝါးတွေကိုဆက်မတောက်ဖဲရက်ခဲ့ကြပါလေ။ HIV ပိုးရှိတဲ့ကိုဝင်ဆောင်မျိုးသမီးတွေအနေနဲ့မိဖွားပြီးတဲ့အခါမှာလည်း ARD ဆေးဝါးတွေကိုတစ်သက်လုံးဆက်တောက်သွားဖို့လိုတယ်လို့ဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
။အရင်တုန်းကဆိုတော့ကျွန်တော်တို့ကကိုဝင်ဆောင်ပြီးသွားရင်ဆေးကိုနားပါတယ်။အမရအရာကို PMCT လို့ခေါ်ပါတယ်။ဒီကိန်းကနေကလေးကိုသတိသားကိုမကူအောင်ကူတာပါ။အခုကျတော့မဟုတ်တော့ဘူး။ဘူးမှာ ARD ဆေးဆိုတာဒီနေ့တိဒီနေ့ကုလေ။အဲ့တော့မိခင်တွေကိုလည်းပဲတစ်သက်လုံးစာတင်လိုက်ပါ။ဖြတ်လည်းမဖြတ်တော့ပါနဲ့။ဒါခါလေးပဲကျမတို့ပိုးရှိတဲ့မိခင်တွေအားလုံးတစ်သက်လုံးတိုက်မဲ့အစီအစဉ်တွေကိုတင်လိုက်ပါပြီ။အဲ့တော့မိခင်တို့လည်းဒါနှုတ်ထဲမှာတော့ပါတယ်။ဒါပေမဲ့အကောင်ကြီးနည်းနေတဲ့အတွက်ကြောင့်မလို့မိခင်တို့တဲမှာပါမဲ့လို့လည်းပဲနေပါတယ်။အဲ့ကျွန်တော်တို့ဒီနေ့မကူအောင်ကတော့စောစောစီးစီးတည်ရမယ်ဆေးတောက်ထားရမယ်မမွေးခင်3လကနေ6လအတွင်းမှာဆေးတောက်ပြီးတော့အကောင်ရင်မရှိဘူးဆိုရင်တော့ကျွန်တော်တို့မမွေးခင်ကာလအထည်အားကူဖို့တော်တော်လေးနေပါတယ
်ရင်းနှီးငယ်လေးကို HIV ပိုးမကူးဆက်အောင်ကြီးဆိုင်မွေးဖွားတဲ့နေရာမှာရင်းနှီးမိခင်သားမကရင်းနှီးငယ်လေးကိုပါ ARD ဆေးတိုက်ချွေးပေးဖို့လိုအပ်ပါတယ်ရင်းနှီးငယ်လေးကိုမွေးမွေးချင်းကလေးကဆေးစတင်တိုက်ချွေးပေးဖို့လိုအပ်ပြီးနှစ်ပတ်ကြာလို့ဆစ်ဆေးကြည့်တဲ့အခါ HIV ပိုးကူးဆက်မခံရဘူးလို့သိရှိခဲ့ရင်တော့ဆေးဆက်မတိုက်လို့ရပါလေ
ရင်တော့ကလေးလေးကိုဆေးတစ်မျိုးနဲ့တိုက်ပါတယ်။ဘုဆိုကလေးလေးကိုဆေးနှစ်မျိုးတိုက်ပါတယ်။ဆေးနှစ်မျိုးကိုအချိန်လေးခွဲတဲ့ရတာပေါ့နော်။ကလေးဆိုတော့အဲ့တော့နှစ်မျိုးတိုက်ပြီးတော့သူ့အနေနဲ့ကတော့ကလေးလေးကို6ပတ်အထိဆေးတိုက်သွားမှာဖြစ်ပါတယ်။6ပတ်မှာကျွန်တော်တို့ကအခုချိန်မှာအဲ့ကလေးလေးကူလားမကူလားဆိုတော့ချက်ချင်းကျွန်တော်ကနှစ်ပတ်ကျော်ပြီဆိုရင်ခြေနောက်ကနေပြီးတော့တွေးလေးမှာစစ်ကြည့်တယ် DNA လို့ခေါ်ပါတယ်။အဲ့ DNA လေးစစ်ကြည့်လိုက်ရင်ကလေးလေးကအဲ့6ပတ်မတိုက်ခင်မှာပဲကလေးလေးကကူးခံရတယ်ကူးခံရအောင်ဖြေထွက်သွားမှာဖြစ်ပါတယ်။အဲ့တော့မကူးခံရဘူးဆိုရင်တော့ကျွန်တော်ဆေးကိုနားပါမယ်။ကူးခံရတယ်ဆိုရင်တော့ကျွန်တော်ဒီဆေးလေးဆက်တိုက်သွားရုံပါပဲ
။ရောဂါကူးဆက်မခံရတဲ့ရေလေးငယ်လေးတွေကိုမိခင်တို့အစားနိုးဘူးတိုက်ချေးပေးဖို့လိုအပ်ပါတယ်။မိခင်တို့တိုက်ချေးခဲ့မယ်ဆိုရင်တော့အသက်တစ်နှစ်ကျော်လာတဲ့အခါမှာရောဂါကူးဆက်ခံရခြင်းရှိမှရှိကိုနောက်တစ်ချိန်ပြန်လဲဆစ်ဆေးပေးဖို့လိုတယ်လို့ဒေါက်တာဒေါ်စပယ်ဖြူကပြောပါတယ်
။အချို့တွေဘယ်လိုလုပ်တတ်နိုင်မလဲ။အော်မိဘနိုဘောပါအောင်အကုန်လုံးတက်နိုင်မယ်လို့ဆိုရင်တော့ကျမတို့အကောင်းဆုံးကတော့မိခင်တို့ထဲမှာလည်းကိုးကောင်ကြီးပါတဲ့အတွက်ကြောင့်မလို့တော့ border fee တွေမဲ့တိုက်ခိုင်းပါတယ်အကယ်၍ဒီမှာတဝင်းတစ်နေ့တစ်ခါတဝင်းတစ်ခါလောက်ကင်ဖားတော့ရတယ်မိဘတွေကတော့ကိုနို့လေးကိုတိုက်လိုက်တာကတော့သူတို့အတွက်ပိုးရပဲအဲ့လိုကလေးတွေလည်းကျမတို့ကနို့တိုက်ပြီးရင်နို့ဖြတ်ပြီးတော့ကျမတို့၆ပတ်ချားပြီးရင်ကျမတို့ပြန်ပြီးတော့ဖောက်စစ်ကြည့်လိုက်ပါတယ်စစ်ကြည့်လိုက်ရင်လည်းကလေးလေးတွေမှာကူးဆက်ခံရလားကူးဆက်ခံရလားကျမတို့သိနိုင်ပါတယ်အဲ့တော့ဒီလိုမျိုးခြေခနှောင်းဖောက်ပြီးတော့ DNA အဆင့်မခံရဘူးဆိုရင်တော့ကျမတို့တစ်နှစ်ခွဲကြမှာပဲကျမတို့အရင်တော့ဆိုကျမတို့တစ်နှစ်ခွဲလောက်ဒီကလေးလေးကူးလားမကူးလားစောင့်နေပါအခုမလိုပါဘူးနှစ်ပတ်၆ပတ်အဖြေထွက်ပ
ါ HIV ပိုးရှိတဲ့အမျိုးသမီးတွေအနေနဲ့ ARD ဆေးဝါးတွေကိုစနစ်တကျကြိုတင်ပြင်ဆင်တောက်သုံးပြီးကလေးယူခဲ့မယ်ဆိုရင် HIV ပိုးကူးဆက်ခံရခြင်းမရှိတဲ့ရင်းနှီးငယ်လေးတွေကိုမွေးဖွားပေးနိုင်မှာဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
သာသာတောင်းဆိုတဲ့ဆက်ထားမြန်မာလူထုနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတစ်ခါမှတော့ရိုဟင်ဂျာပြည်ထနာသည်မွတ်စလင်ဗုဒ္ဓဘာသာပဋိပက္ခမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့အပိုင်းတစ်ကိုဦးကျော်စံတားရဲ့မြန်မာရေးသုံးသပ်ချက်မှာတင်ဆက်ပေးကြပါတယ်။ရိုဟင်ဂျာပြည်ထနာသည်မွတ်စလင်ဗုဒ္ဓဘာသာဝင်တို့အကြားဖြစ်ပွားတဲ့ပဋိပက္ခမဟုတ်ဘူးလို့မြန်မာအရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာရေးသားလာခဲ့တဲ့သတင်းစာဆရာကြီးဖတ်တလင်နာကပြောဆိုလိုက်ပါတယ်။ scroll.in online media နဲ့မကြာခင်ကပြုလုပ်ခဲ့တဲ့ interview တစ်ခုမှာဖတ်တလင်နာကအခုလိုပြောကြားလိုက်တာလည်းဖြစ်ပါတယ်။ဦးကျော်စံတားကအသေးစိတ်ဘာသာပြန်ဆိုထားပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ပေးထားတာကိုနားဆင်ပါရှင်။
ပါတယ်လက်နာခင်ဗျာမြန်မာနိုင်ငံကိုနှစ်ပေါင်းများစွာစောင့်ကြည့်သုံးသပ်လာသူတယောက်နဲ့အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာကိုဘယ်လိုမြင်ပါလဲခင်ဗျာ
ဒီပြဿနာဟာအစ်စ်မဟုတ်ပါဘူးအဓိကအဖြစ်ပြဿနာနှစ်ရပ်ရှိပါတယ်ပထမတစ်ခုကမတရားခိုးဝင်ပြောင်းရွှေ့နေထိုင်မှု illegal immigration ကိစ္စပါဒါဟာတကယ်ပဲဖြစ်ဖြစ်ထင်မြင်ယူဆချက်ပဲဖြစ်ဖြစ်ပြဿနာတော့ပြဿနာပါပဲဒုတိယတစ်ခုကတော့ Islamic စေသွေးကြွဝါဒဒုတိယတစ်ခုကတော့အစ္စလာမစ်စေသွေးကြွဝါဒပါဩဂုတ်လ25ရက်နေ့တုန်းကသူတို့ကိုသူတို့အာစာလို့ခေါ်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မှာရဲစခန်းတွေကိုဝင်တိုက်ခဲ့ပါလေဒါဟာမြန်မာလူညုံရေးတပ်ဖွဲ့တွေဒုနဲ့ဒဲနဲ့လက်တုပ်ပြန်လာအောင်ဆွတ်ပေးခဲ့တာပါအဲ့ဒီချိန်ကစပြီးဘင်္ဂလားဒေ့ရှ်ပြတ်ထွက်ပြေးခဲ့ကြသူပေါင်း6သိန်းကျော်ရှိခဲ့ပါပြီဒီကိစ္စမှာစာနာမှုဆိုင်ရာပြဿနာလို့ခေါ်တဲ့လူမှုဒုက္ခတွေဟာတိတ်အရေးကြီးတယ်ဆိုတာမှန်ပါတယ်ဒီလူတွေဟာ မြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုခံခဲ့ရပါတယ်။ဒါကြီးပဲတော့မဟုတ်ပါဘူး။အာဆာရဲ့ပြောခွင့်ရတယောက်ကဒီလိုတုံ့ပြန်မှုမျိုးဖြစ်လာအောင်စွန့်ပေးဖို့ရည်ရွယ်ချက်နဲ့သူတို့ကစတိုက်ခဲ့တာလို့အင်တာဗျူးတစ်ခုမှာအတိအကျပြောထားပါတယ်။ဆိုတော့ဒီတိုက်ခိုက်မှုကနေသူတို့ဘာများရသလဲ။နံပါတ်1ကနိုင်ငံတကာရဲ့အာရုံစူးစိုက်မှုကိုရတယ်။နံပါတ်2ကအာရှအနောက်ပိုင်းအဓိကအဖြစ်ဆော်ဒီအာရေဗျနဲ့အရသောဘွားများပြည်တော်စုတို့စီကနေငွေကြေးအထောက်ပံ့နေပို့ရလာတယ်။နံပါတ်3ကတော့ခံမြင်းဒေါသထွက်နေတဲ့လူငယ်လူသစ်တွေအများကြီးဝင်ရောက်လာနိုင်တယ်။သူတို့လိုချင်တာတက်ပို့ရနိုင်ပါတယ်။စစ်တပ်ကဒီလောက်ထိပြင်းပြင်းထန်ထန်တုံ့ပြန်လာမယ်လို့သူတို့တွက်ချင်မှတွက်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုပြောတဲ့3ခုကိုလည်းသူတို့ရရှိသွားတယ်လို့ပြောချင်ပါတယ်။တကယ်တမ်းဒုက္ခရောက်နေတာကရခိုင်ပြည်နယ်အနောက်မြောက်ပိုင်းကတာမန်ဆင်းရဲသားမွတ်စလင်လေသမားတွေပဲဖြစ်ပါတယ်။သူတို့ဟာဒီပြဿနာကြီးမှာထိုးကြွေးခံရတဲ့နေရုပ်တွေလိုဖြစ်ကြရပါတယ
်။ဒါမဲ့ဗတ်တရမြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေကနှစ်ပေါင်းများစွာအကွက်ကြကြဖိနှိပ်ချုပ်ချယ်ခံနေရတယ်ဆိုတာဖြစ်နိုင်တဲ့အထောက်အထားတွေအလုံးအလောက်တွေ့နေရပါတယ်။မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတာကိုလူမျိုးစုအတိုင်းဝန်းတစ်ခုလို့တော့အသိမှမပြုပါဘူး။ဒါဟာတိုင်းပြည်တွင်းမှာကာလရှည်ကြာနေလာတဲ့လူအတိုင်းဝန်းတစ်ခုရဲ့ရပိုင်ခွင့်ကိုတမင်းထိခိုက်နေနိုင်အောင်အထောက်အကူမရောက်ဘူးလား။
ဟုတ်လေဟုတ်ပါတယ်မဟုတ်လေမဟုတ်ဘူးလို့ပဲပြောရမှာပါအဲ့ဒီဒေသမှာနှစ်ပေါင်းများစွာနေလာခဲ့တဲ့မွတ်စလင်တွေရှိပါတယ်ဒါသေးကြပါတယ်အဲ့ဒီနေရာဟာအိန္ဒိယတိုက်ငယ်ရဲ့အစိုးအရှိတောင်အာရှရဲ့အစဖြစ်ပါတယ်အဲ့ဒီမှာနတ်မြစ်ဟာအခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေကြာဖြစ်ပါတယ်ဒီမြစ်ရဲ့တစ်ဖက်တစ်ချက်မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေရာစုနှစ်နဲ့ချီပြီးနေလာခဲ့တာပါအခုရခိုင်ပြည်နယ်ရဲ့အနောက်မြောက်တောင်မှာအကြာကြီးနေလာတဲ့မွတ်စလင်တွေလည်းရှိပါတယ်ဒါမေးခွန်းထုတ်เสียမှာမဟုတ်ပါဘူးဗြိတိရှားခေတ်တုန်းကနတ်မြစ်တစ်ဖက်ကန်ကမွတ်စလင်အလုသမားအများအပြားကိုဒီဘက်ကန်ကိုခေါ်ယူခဲ့တာပါဒါပေမဲ့သူတို့ကိုရိုဟင်ညာလို့မခေါ်ကြပါဘူးစစ်တကောင်းသားလို့သာခေါ်တာပါ1999တုန်းက Francis Bushner Hamilton ကမှတ်တမ်းတစ်ခုမှာဒီစကားကိုသုံးခဲ့ပါတယ်ဒါပေမဲ့မှတ်တမ်းကလည်းအဲ့ဒီတစ်ခုပဲရှိပါတယ် Bushner ကိုအရှေ့အိန္ဒိယကုမ္ပဏီကဆေးလွှတ်ခဲ့တာပါဒါပေမဲ့သူဟာရခိုင်ပြည်နယ်ကိုမရောက်ခဲ့ပါဘူးအခုမန္တလေးနားမှာတရှိတဲ့အင်းဝနဲ့အမရပူရကိုသာရောက်ခဲ့တာပါအဲ့ဒီမှာသူအာကန်ကလူတွေကိုတွေ့ခဲ့ပါလေအာကန်ဆိုတာဟိုတုန်းကရခိုင်ကိုခေါ်တာပါသူတို့ကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတယ်အဲ့နောက်ပိုင်းမှာဒီအသုံးနှုန်းကိုနှစ်ပေါင်း150လောက်အတွင်းမှာတစ်ခါမှညှိုးဆို့ပြောကြတာမရှိတော့ပါဘူးဒီနာမည်ကိုဘယ်သူပဲတုံ့တုံ့မမှားပါဘူးဒါပေမဲ့ရခိုင်ပြည်နယ်အနောက်မြောက်ဒေသကစစ်တကောင်းဒေသီယစကားစစ်တကောင်းနီယန်ဒိုင်လက်ပြောသူတွေအတွက်တီးခြားသတ်မှတ်ချက်ဖြစ်တယ်ဆိုတာကတော့နောက်မှလှုပ်လာတဲ့အယူအဆ new concept တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အားလုံးကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့မခံယူကြဘူးဆိုတာခမည်းမှတ်ထားသင့်ပါတယ်အဲ့ဒီနာမည်ကိုမခံယူကြတဲ့လူတွေဟာကာလကြာစီအဲ့ဒီမှာအထင်အရှားနေထိုင်လာခဲ့ကြသူတွေပါအစွန်းရောက်အုပ်စုတွေကနိုင်ငံရေးအမျက်ထုတ်ဖို့အတွက်ဒီနာမည်ကိုအသုံးချလာကြပါတယ်ဒါကြောင့်ဒီရိုဟင်ဂျာဆိုတဲ့နာမည်ကိုလူအများအပြားခံယူလာကြတယ်ဆိုတာမကြာသေးခင်ကသာဖြစ်တယ်လို့မြင်ရပါတယ
်ဟုတ်ကဲ့အဲ့မကြာသေးခင်ကဆိုတာဘလောက်အကြာကလည်းပြောပြပါအောင်ဆရာ
သူတို့တွေကတချို့ဆိုရင်ဒီနာမည်ကိုခံယူလာတာဟာလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကမှပါတကယ်တမ်းဒီနာမည်လူသိများလာတာက1990ပြည့်လွန်နောက်ပိုင်းမှာဖြစ်ပါတယ
်ဒါပေမဲ့1950ပြည့်လွန်တုန်းကမြန်မာအစိုးရဟာရိုဟင်ဂျာဆိုတဲ့နာမည်ကိုသုံးခဲ့တယ်မဟုတ်ဘူးလား
ဟုတ်ပါတယ်သူတို့သုံးခဲ့ပါတယ်ဒါပေမဲ့အဲ့ဒီတုန်းကဒါဝလူတိုင်းကြိုက်နှစ်တဲ့ခဲ့ကြတာမဟုတ်ဘူးဆိုတာပြန်သတိရသင့်ပါတယ်1948မြန်မာနိုင်ငံလွတ်လပ်ရေးရပြီးရခိုင်အနောက်မြောက်တောင်မှာမွတ်စလင်ပုံကံမှုတရဖြစ်ခဲ့ပါတယ်ဒါပေမဲ့လေအဲ့ဒီချိန်တုန်းကတော့အဲ့ဒီတပုံတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့မခေါ်ကြပါဘူးမူဂျာဟစ်တိုက်ပွဲဝင်သူများလို့သာခေါ်ကြပါတယ်သူတို့ကအရှေ့ပါကစ္စတန်ကပါဝင်ကြတာပါဒီပုံကံမှုဟာမီးမိန်သွားတယ်လို့ပဲဆိုပါတော့အဲ့နောက်ပိုင်းမှာ1950ပြည့်လွန်ကြတော့အဲ့ဒီတဲကတချို့ဟာရိုဟင်ဂျာဆိုပြီးလှုပ်လာကြပါတယ်ဒီခါမှာအခွဲထွက်ရေးဆိုတာပါလာပြီလို့ယူဆရပါတယ်ရိုဟင်ဂျာဘက်လိုက်ပြီးရေးသားချက်တွေကိုကြည့်ရင်1950ပြည့်လွန်အစိုးရအဖွဲ့ရဲ့မှာရိုဟင်ဂျာဝင်ကြီးတွေအများအပြားပါဝင်ခဲ့တယ်လို့သူတို့ကဆိုပါတယ်အဲ့ဒါမမှန်ပါဘူးတကယ်တော့အဲ့ဒီဒေသကဝင်ကြီးဆိုလို့ဆူလ်တန်မာမုတ်တယောက်ပဲရှိခဲ့တာပါသူဟာမွတ်စလင်ပါဒါပေမဲ့သူကသူ့ကိုယ်သူရိုဟင်ဂျာလို့မခေါ်ပါဘူးရခိုင်မွတ်စလင်အာကန်နစ်မွတ်စလင်လို့ပဲခေါ်ခဲ့တာပါအ အဲ့တော့ကဝန်ကြီးချုပ်ဦးနှုကလည်းမွတ်စလင်တို့ရဲ့ထောက်ခံမဲကိုလိုအပ်နေတာပါဒါဟာဝန်ကြီးချုပ်အနေနဲ့အဲ့ဒီအတုံးနှုံးရိုဟင်ဂျာကိုအစောတလင်သုံးပစ်ခဲ့တဲ့အကြောင်းရင်းတစ်ခုပါပဲ
1950ပြည်လွန်ကအခြေအနေဘယ်လိုပဲရှိခဲ့ရှိရပေါ့ကွာအခုရခိုင်မှာရှိနေတဲ့မွတ်စလင်အများစုကသူတို့ကိုသူတို့ရိုဟင်ဂျာလို့ပြောနေကြတာပဲနောက်ပြီးနှိပ်ကွပ်ခံရတယ်လေဒါကိုခင်ဗျားဘယ်လိုပြောမလဲ
ပထမဆုံးအနေနဲ့ခင်ဗျားတို့သိထားရမှာကမြန်မာပြည်မှာမွတ်စလင်တွေအများကြီးရှိတယ်ဆိုတာပါပဲသူတို့အများစုကမြို့ပြတွေမှာနေကြတယ်စီးပွားရေးလုပ်ငန်းတွေပိုင်ကြတယ်ဗမာနာမည်တွေရှိကြတယ်ဗမာလူလဲပြောကြတယ်ပြီးတော့သူတို့ကမြန်မာနိုင်ငံသားတွေမြမသမိုင်းတစ်လျှောက်မွတ်စလင်တွေဟာအရေးပါတဲ့အခန်းကဏ္ဍကနေအများကြီးပါဝင်ခဲ့ကြတယ်မွတ်စလင်ခေါင်းဆောင်ဦးရဇာဟာဗိုလ်ချုပ်အောင်ဆန်းနဲ့1940ပြည်လွန်နှစ်မှာလုံခြံခံသွားရပါတယ်တိုင်းပြည်ရဲ့အာဇာနည်အဖြစ်သတ်မှတ်ခြင်းလည်းခံရပါတယ်နောက်အရေးပါတဲ့မြမမွတ်စလင်တဦးကတော့ဦးရာရှက်သူကအယ်ဟာဘတ်မှာမွေးတာပါ1930ပြည်လွန်မှာအထူးလေးစားခံရတဲ့ကျောင်းသားခေါင်းဆောင်လည်းဖြစ်ပါတယ်။နောက်ဦးဖေခင်သူဟာပင်လုံသဘောတူညီချက်ရဲ့ဘီသူကတူလည်းဖြစ်ပါတယ်။အဲ့ဒီအချိန်နေစုံနေပြားဒေသတွေလို့ခေါ်တဲ့ရှမ်းချင်းကချင်းပြည်သူတွေအတွက်ဒေသတွင်းကိုယ်ပိုင်အုပ်ချုပ်ရေးပြဋ္ဌာန်းပေးခဲ့တဲ့1948ပင်လုံစာချုပ်ဖြစ်ပါတယ်။ဒါကြောင့်အခုဖြစ်နေတာကမွတ်စလင်တွေနဲ့ဗုဒ္ဓဘာသာတွေဂျာမန်ဖြစ်နေတဲ့ပြဿနာမဟုတ်ပါဘူး။ရင်းညာတွေကတခြားစီပဲသူတို့ဟာဗမာစကားမပြောကြဘူးဘင်္ဂလားဒေ့ရှ်ဘက်မှာပြောတဲ့ဘင်္ဂလီစကားရဲ့စစ်တကောင်းဒေသစကားချစ်တကောင်းနီယန်ဒိုင်အလက်ကိုသာပြောကြတာပါဒါကြောင့်မြန်မာပြည်သူအများစုကသူတို့ကိုတရားမဝင်သူတွေလို့မြင်ကြပါတယ်မျှတမှုတော့မရှိဘူးပေါ့ဗျာဒီလူတွေအများစုကတကယ်ပဲအဲ့ဒီဒေသမှာကာလတာရှည်နေခဲ့ကြတာကို
တရားရေးစီခေါင်းဆောင်တွေနဲ့အစွန်ရောက်အုပ်စုတွေဆက်ဆက်မှုဟာဒီတိုင်းကြကြပြန့်နှံ့လှုပ်ရှားလာမဲ့သဘောကိုပြသနေတယ်လို့ခင်ဗျာအစောပိုင်းကရေးခဲ့ပါတယ်ပြောခဲ့ပါတယ်အဲ့လိုဘာကြောင့်ပြောနိုင်ပါစေခင်ဗျာ
နာမည်ကိုနိုင်ကသရုပ်ဘာသာစကားနဲ့ဟာရကာအယ်ယာကင်းလို့ဆိုထားပါတယ်အတိပ္ပယ်ကတော့ The Faith Movement ကိုးကွယ်ယုံကြည်ခြင်းလှုပ်ရှားမှုဖြစ်ပါတယ်လူမျိုးရေးအမျိုးသားရေးအတွက်ဆိုရင်ကိုးကွယ်ယုံကြည်ခြင်းဆိုတဲ့နာမည်ပေးစရာမလိုပါဘူးပြီးတော့ဒီအဖွဲ့ရဲ့ခေါင်းဆောင်အတူလာအဘူအမာဆိုတာလည်းရခိုင်ကမဟုတ်ပါဘူးပါကစ္စတန်နိုင်ငံကရာချီမှာမွေးတာပါနောက်ပြီးတော့ဆော်ဒီအာရေဗျာမှာနေတာပါမွတ်စလင်တရားဟောဆရာလည်းဖြစ်ပါတယ်ဒီအရေးခင်းမှာသူစိတ်ဝင်စားတာက2012ခုနှစ်လောက်ကသူမိဘတွေဟာရခိုင်ကဖြစ်နိုင်ပေမဲ့သူတော့မဟုတ်ပါဘူ
းဒါဆိုရင်သူတို့မျိုးရိုးကအဲ့ဒီရခိုင်ဒေသကပေါ့
မှန်ပါတယ်သူရဲ့တိတ်ခွေတချို့ကိုကျွန်တော်နားထောင်ကြည့်ဘူးပါတယ်ရခိုင်ပြည်နယ်ကဘယ်နာမည်တစ်ခုကိုမှသူဟာမှန်မှန်ကန်ကန်အတန်မထွက်နိုင်ပါဘူးသူဟာဘင်္ဂလီစစ်တကောင်းသားစကားကိုဥဒူဒူအသုံးနှုံးတွေနဲ့ရောပြီးပြောခဲ့တာပါအဲ့ဒီအဖွဲတွေကသူ့နဲ့နီးစပ်တဲ့အပေါင်းအသင်းတွေကလည်းကရာချီကဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ကဖြစ်ကြပါတယ
်ဆိုတော့အဲ့ဒါကလွယ်ပြီးတော့ ARS အဖွဲဟာမြန်မာနိုင်ငံထဲကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲတွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
တခြားတိုင်းရင်းသားသဘုံအဖွဲတွေကအနည်းများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်ယူနီဖောင်းတွေရှိတယ်ယာဒူးအဆင့်တွေတတ်မှတ်ထားကြတယ်တက်ခွဲတက်ရင်တက်မစရာတွေဖွဲ့စည်းထားကြတယ်။မောင်မြန်တနက်ဒါမှမဟုတ်ဆက်တနက်တွေလည်းကန်ကြပါတယ်။အာဆာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်။2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းတိတ်ကွဲပါတယ်။သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲ။သူတို့ကလက်နဲ့တိတ်မရှိဘူး။ဓာရီလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်။မြန်မာပြည်တွေကတခြားတိုင်းရင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗ
ျ။ရိုဟင်ဂျာတက္ကနာဒီမွတ်စလင်ဗုဒ္ဓဘာသာပြိပခမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့အပိုင်းချစ်ကိုဥတ္တဆန်သားရဲ့မြန်မာပြည်သုံးသက်ချက်မှာနားဆင်ခဲ့ကြတာဖြစ်ပါတယ်။သောတာရှင်များရှင်ခုခါမှာတော့ဒီတစ်ပတ်စနေနေ့ညဒိုင်းလီလိုင်းစီစဉ်မှာဖာရီဆွေးနွေးဖို့ရှိလေဆိုတာကိုကြည့်ကြအောင်ပ
ါ။သောတာရှင်များရှင်2019ခုနှစ်ကုန်ဆုံးတာနေ့မှာပဲမြန်မာသတင်းသမားနေ့ရောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်။ကုန်ဆုံးတော့မယ့်2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။တိုင်းပြည်တစ်ခုမှာအရေးကြီးတဲ့မန်နိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ။
VOAS နေ့နေ့ညတိုက်ရိုက်လေးလိုက်စစ်စင်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ VOAS ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတရားလေးလာပြီကပြောပြပါရစေ
။သောတာရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်လေးဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့အပတ်စဉ်အခစားခဏကိုနားဆင်ကြမှာပါ။ကိုရနိုင်တင်ဆက်ထားပါတယ်ရှင်။
ယောဘချန်ပီယံစ်လိဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေထွက်ပေါ်လာပါပြီ။ယူအေဖာယောဘဘောလုံးဖွဲ့ချုပ်မာတန်လာနေကမဲနိုင်ခဲ့ကြတာမှာချန်ပီယံရီယယ်မက်ဒရစ်နဲ့ပါရီစိန်ဂျမိန်၊ဘာစလိုနာနဲ့ချယ်ဆီ၊မန်ချက်စတာယူနိုက်တက်နဲ့ဆေဗီယ၊မန်စီးတီးနဲ့ဘာဆော၊ယူဗန်တက်စ်နဲ့တော့တနမ်၊ဘိုင်မြူနစ်နဲ့ဘာရှီတက်စ်၊ရိုမာနဲ့ရှိုက်တဒိုးနက်စ်၊လီဗာပူးလ်နဲ့ပေါ်တိုတို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ။ဒီနေ့ဘောလုံးမဂ္ဂဇင်းကချီးမြှင့်တဲ့2018ခုနှစ်အတွက်ဒီနေ့တာအကောင်းဆုံးဘောလုံးသမားဆုဘယ်လွန်ဒေါ်ဆုကိုတော့ပေါ်တူဂီနဲ့ရီယယ်မက်ဒရစ်တိုက်စင်မှုခရစ္စတီယာနိုရိုနောလ်ဒိုကရသွားပါတယ်။ရိုနောလ်ဒိုကဘာစလိုနာတိုက်စင်မှုလီယိုနယ်မက်ဆီနဲ့ PSG တိုက်စင်မှုနေမာတို့ကိုကျော်ဖြတ်ပြီးတော့အကောင်းဆုံးဘောလုံးသမားဆုရှူဘောလုံးဆုကိုရသွားတာဖြစ်ပါတယ်။ဒီဆုရလိုက်တာနဲ့ပတ်သက်ပြီးရိုနောလ်ဒိုပြောတာကတော
့ Of course I feel happy. It's a great moment in my career. I'm glad.
ကျွန်တော်အနေနဲ့ပျော်ပါတယ်။ဒါဟာကျွန်တော်ရဲ့ကစားသမားတက်တန်းတစ်လျှောက်ထူးခြားတဲ့အချိန်တစ်ခုပါ။ဒီစုကနှစ်တိုင်းဘောလုံးရာသီတိုင်းကျွန်တော်ရကျင်တဲ့ဆုတစုလည်းဖြစ်ပါတယ်။ပြီးခဲ့တဲ့ဘောလုံးရာသီက Real Madrid နဲ့ကျွန်တော်တို့အတွက်အကောင်းဆုံးဘောလုံးရာသီဖြစ်ခဲ့ပါတယ်။ Champions League နဲ့ La Liga ကိုရခဲ့တယ်။တူးချင်းအနေနဲ့ဆိုရင်လည်းကျွန်တော်က Champions League မှာဂိုးအများဆုံးသွင်းတဲ့သူဖြစ်ခဲ့ပါတယ်။ဒါပေမဲ့ဆုကလာတွေကကျွန်တော်ကိုအခုလိုမျိုးရွှေဘောလုံးဆုရဖို့ထောက်ကူပေးခဲ့တာပါ။ဒါကြောင့်ကျွန်တော်အနေနဲ့ Real အသင်းနဲ့ Portuguese League အသင်းကအသင်းပေါ်တွေကိုကျေးဇူးတင်ကြောင်းပြောချင်ပါတယ်။ Real Madrid အသင်းဟာကျွန်တော်တို့အလွန်ကိုရေးကြီးပါတယ်။ကျွန်တော်တို့ဒီရသည်မှာစက်ကင်မှုအပြေအဝဖြစ်အောင်လှုပ်ဆောင်ပေးခဲ့တဲ့သူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်
။ဒါဟာရိုနောလ်ဒိုအတွက်တော့ဘယ်လွန်ဒေါ်ဆုကို၅ချိန်မြောက်ရတာဖြစ်ပြီးတော့အခုလိုရလိုက်တဲ့အတွက်သူဟာမက်ဆီရထားတဲ့3ချိန်နဲ့လည်းတူသွားပါတယ်။ဒါပြင်ရိုနောလ်ဒိုဟာဒီဆုကိုပြီးခဲ့တဲ့5နှစ်အတွင်းမှာ4ချိန်မြောက်ရလိုက်တာလည်းဖြစ်ပါတယ်။ရိုနောလ်ဒိုကတော့သူဟာသမိုင်းတစ်လျှောက်အကောင်းဆုံးကစားသမားဖြစ်တယ်လို့ဆုယူပြီးတဲ့နောက်မှာပြောပါတယ်။ဒီပေါ်မှာ Real Madrid နီးပါဇီဒန်ကရောဘယ်လိုပြောလိုက်ပါသလဲ။
De la historia del fútbol. Sí. Sí. Sí, porque
Bolong Tamai de Shao, Kaung Song Bolong Tama la, so yin no, chano ka ro hout de lu tin de lu bae pyo chin ba de. Da ga a myan nan pyo ni de lu ba. Tamai de Shao gaza tama kaung ni mya ji ba. Real Madrid a tin ma so yin le, Tamai twin ge de gaza tama ri mya ji ba. Da mae bdu ma tu khu lou de lu myu ma lou nai de ba. Tu ya tha de a chein ye twet ko chi ba. Da ga bae saka pyo daw da ba.သူလုတ်ခဲ့တာတွေလုတ်နေတာတွေဆက်လုတ်သွားမှာတွေကတိတ်ကိုထင်ကြီးလေးစားဖို့ကောင်းပါတယ်။ဒါကြောင့်မို့သူကတမိုင်းတစ်လျှောက်အကောင်းဆုံးလို့ထင်ပါတယ်
။ဒါပြင်ရိုနောလ်ဒိုနဲ့သူနဲ့ဘသူကောင်းတယ်လဲဆိုတဲ့အပေါ်မှာတော့ဇီဒန်ကရိုနောလ်ဒိုပိုကောင်းကြောင်းဒါပေမဲ့သူ့အနေနဲ့ဘသူကိုရွေးမလဲဆိုရင်တော့သူ့ကိုယ်သူပဲရွေးမယ်လို့ဟာတာနောပြီးတော့ဖြေသွားပါတယ်။ဘယ်လိုနောဆုကိုတော့1956ခုနှစ်မှာစတင်ချီးမြှင့်ခဲ့တာဖြစ်ပြီးတော့မူလာတုန်းကတော့ဥရောပကကစားသမားတွေကိုပဲချီးမြှင့်ခဲ့တာဖြစ်ပါတယ်။အဲမဲ1995ခုနှစ်မှာတော့ဥရောပတိုက်မှာလာရောက်ကစားနေတဲ့ထဲကအကောင်းဆုံးကစားသမားကိုပြောင်းလဲချီးမြှင့်ခဲ့ပြီးတော့2008ခုနှစ်မှာတော့တကမ္ဘာလုံးအတိုင်းအတာနဲ့ရွေးချယ်ဖို့ပြောင်းလဲခဲ့ပါတယ်။2010ခုနှစ်မှာ FIFA နဲ့ပေါင်းပြီးတော့ FIFA Ballon d'Or အဖြစ်ပြောင်းလဲခဲ့ပေမဲ့2016ခုနှစ်မှာတီးကြားစီပြန်ခွဲပြီးတော့ချီးမြှင့်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဒီတစ်ပတ်အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့ဇာတ်ထိပ်ကနှစ်သင်းဖြစ်တဲ့ Man United နဲ့ Man City တို့ရဲ့ Manchester Derby ကိုကစားခဲ့ကြပါတယ်။ဒီပွဲမှာ Man City က Man U ကို2-0နဲ့နိုင်ရသွားပါတယ်။ Man City က Stoppage 42မိနစ်မှာသွင်းတာကို Man U က Rashford ကဘယ်ဟာအချိန်ပေါ်မှာပြန်သွင်းလို့ပထမပိုင်းမှာတကောစီတီဖြစ်နေခဲ့ပါတယ်။ဒါပေမဲ့ဒုတိယပိုင်း54မိနစ်မှာ Otamendi ကဒုတိယကိုသွင်းပြီးတော့နောက်ဆုံးမှာ Man City က2-0နဲ့နိုင်သွားပါတယ်။ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီး Man U နီးပြ Mourinho ပြောတာကတော့
Like last season. Exactly the same.
ဒီရနေကလိုပါပဲခင်ဗျားတို့ပြောချင်တာပြောနိုင်ပါတယ်တကယ်ရေးကြည့်တဲ့အချိန်မှာပယ်နယ်တီရသင့်တာကိုတိုင်ရမပေးခဲ့ဘူးသူ့အနေနဲ့ပွဲကိုကောင်းကောင်းကြီးကြီးကြပ်နိုင်ခဲ့ပေမဲ့ဖ ဒါကတော့ penalty ဆိုတာရှင်းပါတယ်။ဒါပေမဲ့ဒိုင်လည်းဖားတတ်ပါ
။ဒိုင်က penalty မပေးလို့သူ့အသင်းရှုံးရတာဖြစ်တယ်လို့ Manu Nibia Mourinho ပြောလိုက်တာနဲ့ပတ်သက်ပြီး Man City Nibia Guardiola ပြောတာကတော့
Last season was the same. We won because we were better.
မနစ်ကလည်းဒီလိုပါပဲကျွန်တော်တို့ဒီပွဲနိုင်တာကျွန်တော်တို့ပိုကောင်းလို့နိုင်ခဲ့တာပါဘယ်နေရာမှာပဲဖြစ်ဖြစ်ကျွန်တော်တို့အသာစီးယူနိုင်ခဲ့ပါတယ်ကျွန်တော်တို့ဒီကိုလာတာအနိုင်ရချင်လို့လာတာပါမက်ဆီဒီကဒီပွဲနိုင်လိုက်တဲ့အတွက်ရာသီတဝက်မချိုးခင်မှာမပေးစရာမှာစက်တမတ်အစာနဲ့ရှေးကနေဦးဆောင်နေပါတယ်ခင်ဗျာအာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသုံးပါးမာရာဒေါနာဟာအိန္ဒိယနိုင်ငံကောကတာမြို့ကို300ကျပ်ခီးစဉ်ဖြစ်နေတဲ့တနင်္ဂနွေနေ့မှာရောက်လာခဲ့ပါတယ်မာရာဒေါနာဟာရန်ပုံငွေဘောလုံးပွဲအတွက်အိန္ဒိယနိုင်ငံကိုရောက်လာခဲ့တာဖြစ်ပြီးတော့အိန္ဒိယနိုင်ငံကဘောလုံးဝါသနာရှင်တွေကလည်းသူ့ကိုလေးစိတ်မှာတခဲနဲ့ချိုးဆိုခဲ့ကြပါဘူးညာပြည်သူဘောလုံးအသင်းရဲ့အသင်းကောင်းဆောင်ဟာလာမယ့်ကမ္ဘာဖလားဘောလုံးပွဲနဲ့လွဲချော်တော့မှာဖြစ်ပါတယ်သူ့ကိုကုတ်ကင်းသုံးဆွဲမှုနဲ့ဘောလုံးကစားတာကနေတစ်နှစ်ပိတ်ပင်လိုက်တာကြောင့်သူဟာရှင်းနေမှာကျင်းပါမယ့်2018ကမ္ဘာဖလားကိုဝင်ခွင့်ရတော့မှာမဟုတ်ပါဘူးညာရုရှားနိုင်ငံကိုလာမယ့်2018ဆောင်းရာသီအိုလံပစ်ပြိုင်ပွဲကနေထုတ်ပယ်တယ်လို့အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC ကပြီးခဲ့တဲ့ပတ်မှာကြေညာခဲ့ပါတယ်ရုရှားနိုင်ငံဟာတားမြစ်ဆေးသုံးဆွဲတာနဲ့ပတ်သက်ပြီးတော့စနစ်ကျလိမ်လည်လဲပြားတာတွေလှုပ်ဆောင်ခဲ့တယ်ဆိုတဲ့အထောက်အထားတွေတွေ့ရတာကြောင့်အခုလိုပြိုင်ပွဲကနေထုတ်ပယ်လိုက်တာဖြစ်ပါတယ်ဒါပေမဲ့ရုရှားအစိုးရသမားတွေအနေနဲ့တားမြစ်ဆေးသုံးဆွဲမှုမရှိဘူးဆိုတာကိုသက်သေပြနိုင်မယ်ဆိုတော့တတိပုဂ္ဂလကစားသမားအဖြစ်နဲ့ဝင်ပြိုင်နိုင်တယ်လို့ IOC ဘက်ကခွင့်ပေးထားပါတယ်ရုရှားသမ္မတပူတင်ကလည်းအဲ့လိုဝင်ပြိုင်ခြင်းနဲ့ကစားသမားတွေကိုဝင်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်။ရုရှားနိုင်ငံပေါ်ဆွဆွဲနေတာတွေဟာခိုင်လုံတဲ့အထောက်အထားတွေပေါ်မှာအခြေခံထားတာမဟုတ်ပဲလူတူးချင်းစီရဲ့ထွက်ဆိုချက်တွေပေါ်မှာအခြေခံထားတာဖြစ်ကြောင်းအဲ့လိုလူတွေရဲ့စိတ်ဓာတ်တွေ၊ကျင့်ဝတ်တွေနဲ့စိတ်ပိုင်းဆိုင်ရာအနေအထားတွေကလည်းမေးခွန်းထုတ်စရာအနေအထားဖြစ်တယ်လို့ရုရှားသမ္မတပူတင်ကတော့ပြောလိုက်ပါတယ်ခင်ဗျာ
ကိုယ်နဲ့တက်ဆက်ထားတဲ့ပတ်စင်အားစားကဏ္ဍကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။ VOA ကနေဗဒူရဲ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရှင့်။ကိုရိုနာဆိုရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်ဦးကကြီးညာပေးပါမယ်ရှင
့်။အမေရိကန်ပြည်သူအဲဘာမားပြည်နယ်ကလစ်လက်နေတဲ့အထက်လွှတ်တော်မှတ်နေရာအတွက်ကျင်းပတဲ့အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကိုယ်စားတော်ဂျွန်စ်အနိုင်ရရှိသွားပါတယ်။ပြန်ဆိုင်မဲဆွယ်စီယုံကြပြီးနောက်မှာပဲဒီမိုကရက်ကိုယ်စားကျွန်းစာထောက်ခံမဲ့49.9%ခန့်တော့ရီပပ်ဘလီကန်ကိုယ်စားရိုင်မိုးက48.4%ခန့်တော့အသေးသေးရရှိသွားခဲ့ကြတာပါကျူတင်ကန့်သက်ချက်တွေမထားတဲ့မြက်ကူရရဲ့ဆွေးနွေးမှုအမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလက်ဆန်ရဲ့ကန့်လန့်ချက်ကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်တင်မာမှုတွေရောပါးစေဖို့နဲ့ဆွေးနွေးညီနိုင်မှုတွေလုပ်ဖို့ကြိုးပမ်းမှုတွေအားလုံးကိုတရုတ်နိုင်ငံအနေနဲ့ကြိုဆိုကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူလူခန်းကဒီနေ့ပေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါအမေရိကန်ပြည်သူနယူးယောက်မြို့ကမြေရောက်ရထားမှာရေပိုက်ဘုံးတစ်လုံးနဲ့ဘုံးခွက်တက်ခတ်ခဲ့သူဖြစ်ဆွဆွဲခံထားရသူဟာစစ်သူကြောင့်အုပ်စုတွေနဲ့ဆွတ်နေမှုရှိဖို့မရဘူးလို့ဘင်္ဂလားဒေ့ရှ်နိုင်ငံကအကြမ်းဖက်တပ်ဖြင့်တက်ဖြစ်ရေးထိတန်းရရှိသူကပြောဆိုလိုက်ပါတယ်စုစည်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်နေဘင်္ဂလားဒေ့ရှ်နိုင်ငံကနေအမေရိကန်မှာပြောင်းရွှေ့နေတဲ့တူဖြစ်တဲ့အကော့တ်ဦးလာရဲ့ဇနီးနဲ့မိဘတွေကိုစုစည်းစစ်ဆေးသူတွေမင်းမြန်းခဲ့ကြောင်းလဲဘင်္ဂလားဒေ့ရှ်အကြမ်းဖက်တပ်ဖြင့်တက်ဖြစ်ရရှိကပြောဆိုခဲ့တာပါရတသင်းကနကမြန်မာသတင်းသမားနှုတ်ကိုရန်ကုန်မြို့မှာရက်တက်ဖွဲ့ကဖမ်းဆီးလိုက်ပြီးအစိုးရရဲ့လေဝဲချက်လက်တွေလက်ဝဲတွေ့ရှိမှုနဲ့အေးအေးယူခံရဖို့ရှိနေပါတယ်မြန်မာသတင်းတောက်တွေဖြစ်ကြတဲ့ကိုဝါလုံးနဲ့ကိုချော်စိုးတို့နှုတ်ကိုရန်ကုန်မြို့မှာတပ်တွေထောက်ထားစာရွက်စာရင်းတွေနဲ့အတူဖမ်းဆီးမိခဲ့ပြီး1923ခုနှစ်မြန်မာနိုင်ငံအစိုးရလေဝဲချက်အဲ့ဥတွေပုံမှန်တုံးနဲ့အေးအေးယူထားကြောင်းမြန်မာအစိုးရကဒီနေ့မှပဲသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်
တဲ့ရင်ကြီးကိုကောင်းလည်းဥကတင်ရပေးခဲ့တာပါဒီညတက်စီစဉ်ထုတ်လို့ရမှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vesco Volarex ဖြစ်ပါတယ်စမိုင်းအီတန်စမရှင် Fury American တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00-9:00လိုင်းဒိုမီတာ24/40/48/50အပြင်လိုင်းလက်မီတာ190တို့ကနေလည်းဖန်ယူနာဆင်နိုင်ပါတယ် Fury ကိုနားဆင်လို့အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်တော်ရှင်ပါကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.